Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် January 10ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 19 kHz 15653ည line meter 25 kHz 11803ည line meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရသတင်းတွေကိုမက်ဆူမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသား၏ဝင်ကြီးနဲ့ပါလက်စတိုင်းသမ္မတတို့အစ္စရေးပါလက်စတိုင်းရေးဆွေးနွေးခဲ့ကြပါတယ်အာဆီယံအထူးကိုယ်စားလှယ်နဲ့ NCA အပြည့်ရဲ့အဖွဲ့တွေဒီနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်တောင်တရုတ်ပင်လယ်ရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်ဖို့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ဆွေးနွေးခဲ့ကြပါတယ်ဆိုတဲ့ထိတ်တဲရသတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့နှစ်လကျော်လာပြီဖြစ်တဲ့စကိုင်းတိုင်းထီးချိုင်မြို့ကိုစစ်ကောင်စီတပ်တွေကလေးချောင်းကနေဇက်တိုက်ဘုံကျဲပြီးတော့တိုက်ခိုက်နေပါဗျာ။ဒီ
ထီးချိုင်မြို့လေးကိုတကင်းပြည်လာတယ်ပေါ့အဲဒီရက်နေ့မှာနေကင်းကျဲတော့တယ်ပေါ့နောက်တော့7နာရီ15မိနစ်မှာအခက်ကြီးပြင်းလာပြီးတော့မှနောက်တစ်နေ့တင်ဆက်ပေးပြီးတော့မှရေတွေကျဲတော့တယ်ပေါ့ဗျာ။
ဒေသခံ VOA ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူပြည်ဦးလွင်အနီးကြောင်မဲလေးကျေးရွာအခြေစိုက်တဲ့စစ်ကောင်စီတပ်စခန်းကိုဒီ PDF ပူးပေါင်းတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်နေတဲ့အတွက်ပြည်ဦးလွင်အနားအထိတိုက်ပွဲတွေပြင်းထန်နေပါတယ်အရှေ့မြောက်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ရှမ်းပြည်နယ်လာရှိုးမြို့အထိစီးရဲကျဲပြန့်လာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာပါလက်စတိုင်းသမ္မတမာမော့အာဘတ်စ်နဲ့ဒီနေ့ပဲတွေ့ဆုံခဲ့ပြီးတော့အစ္စရေးနဲ့ပါလက်စတိုင်းကြားမှာဖြစ်နေတဲ့ကာလရှည်ကြာပြိပက္ခကိုဖြေရှင်းနိုင်ဖို့အရေးဆွေးနွေးခဲ့ကြပါတယ်။ဒီနေ့ဆွေးနွေးကြမယ့်အစီအစဉ်ထဲမှာပါလက်စတိုင်းအာဏာပိုင်တွေရဲ့အုပ်ချုပ်ရေးလုပ်ငန်းစဉ်မြင့်တင်ရေးလည်းပါဝင်ပါတယ်။အမေရိကန်ဘက်ကတော့ CPK ပါလက်စတိုင်းဦးဆောင်တဲ့အုပ်ချုပ်ရေးအောက်မှာဟာမတ်စ်တွေလက်မှတ်မှုမရှိတဲ့ဂါဇာကမ်းမြောင်ဒေသပါဝင်လာဖို့ကိုမျှော်လင့်နေကြပါတယ်။ဒီအခြေအနေကိုတချို့သုံးသပ်သူတွေကတော့တန်တရာရှိနေကြပြီးတော့ပါလက်စတိုင်းအာဏာပိုင်တွေကဂါဇာကိုပြန်လည်ထိန်းချုပ်ဖို့ဆိုတာဟာမဖြစ်နိုင်ကြောင်းနဲ့အနောက်ဘက်ကမ်းခြေမှာကိုတော့ထိန်းချုပ်ဖို့ခက်ခက်ခဲခဲရင်ဆိုင်နေရတယ်လို့အရှိအလေပိုင်းအင်စတီကျူမှအကြီးတန်းအရာရှိတဦးဖြစ်တဲ့ခါလစ်အာဂျန်တီက VOE ကိုပြောပါတယ်ဝင်ကြီးဘလင်ကင်ကတော့ကာလရှည်ကြာဖြစ်ပွားနေတဲ့ဒီပြိပက္ခတွေကိုဖြည့်ရှင်းနိုင်မှုအတွက်နီးလန်းတစ်ခုအနေနဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးလမ်းကြောင်းကိုရှာဖွေခြင်းဖြင့်အာရဗ်အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးအဆင်ပြေလာစေဖို့ကိုလည်းအလေးပေးပြောခဲ့ပါတယ်အိုမဲအိမ်မဲပါလက်စတိုင်းတွေကိုတတ်နိုင်သမျှအငြင်းဆုံးအိမ်ပြန်နိုင်ရမယ်လို့ဘလင်ကင်ကအင်္ဂါနေ့မှာပြောကြားခဲ့ပြီးစစ်ပွဲတန်ခံနေရတဲ့ဂါဇာမြောက်ပိုင်းကအခြေအနေတွေကိုအကဲဖြတ်နိုင်မှုအတွက်ကုလသမဂ္ဂရဲ့မစ်ရှင်ကိုအစ္စရေးဘက်ကလည်းခွင့်ပြုဖို့သဘောတူခဲ့ပါတယ်
ပင်လယ်နီမှာဖြတ်သန်းသွားလာနေတဲ့တင်မောတွေကိုရီမင်းအခြေဆိုင်ဟူသီသဘုံတွေကတိုက်ခိုက်နေတာတွေကိုရှုံချတဲ့အနေနဲ့အမေရိကန်တို့ရေးဆွဲထားတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အာရေဗျားနဲ့မြေတဲပင်လယ်ကိုဆက်သွဲထားတဲ့အဓိကရေလမ်းကြောင်းမှာသွားလာနေတဲ့တင်မောတွေကိုစစ်သွေးကြွတွေဘက်ကဒုံးကျည်တဲ့ drone တွေနဲ့တိုက်ခိုက်နေတာကိုလက်တုံပြန်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းမှာတကဘာလုံးဆိုင်ရာကုသရရွက်ရေးကိုအဟန့်အတားဖြစ်စေပြီးတော့ရေချောင်းသွားလာခွင့်နဲ့လွတ်လပ်ခွင့်တွေအပြင်ဒေတာရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်စေတဲ့တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ပြစ်မှုကိုလည်းတောင်းဆိုထားပါတယ်။တင်မောကုမ္ပဏီအများပြားဟာပင်လယ်နီကနေသွားရတဲ့လမ်းကြောင်းကိုရှောင်ရှားကြပြီးတော့ပို့ပြီးတော့မှရှေ့လျားတဲ့လမ်းကြောင်းဖြစ်တဲ့အာဖရိကမှာရှိတဲ့ Good Hope အငူကနေတဆင့်ဖြဲ့ပြီးတော့သွားလာနေကြရတာပါ။အီရန်ကကြောထောက်နောက်ခံပြုထားတဲ့ဟူသီသဘုံတွေကတော့ဒါကာအစ္စရေးနဲ့ဆက်နွယ်တဲ့တင်မောတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးတော့ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းနေနဲ့အတူလက်တွဲပြီးတော့စီလုံးညီညွတ်စွာလှုပ်ဆောင်နေတယ်လို့ပြောပါတယ်။မနေ့ကလည်းပင်လယ်နီတောင်ပိုင်းမှာဟူသီတွေဘက်က26ကြိမ်မြောက်တိုက်ခိုက်မှုဖြစ်တဲ့ drone 18စင်းတင်မောဖြတ်ဒုံးကျည်3စင်းတို့တိုက်ခိုက်မှုဖြစ်ပါတယ်လို့အမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။လစ်သူရေးနီးယားနိုင်ငံကိုဒီကနေ့သွားရောက်ခဲ့တဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကမြောက်အတလန်တိတ်စာချုပ်အဖွဲ့ NATO ဥရောပသမ္မတ EU တို့နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ကိစ္စတွေပြင် drone စနစ်ပူးပေါင်းဆောင်ရွက်ရေးဥရောပရဲ့ညှိနှိုင်းကူညီမှုတွေအတွက်ဆွေးနွေးမယ်လို့ပြောပါတယ်။ ရုရှားရဲ့ကျူးကျော်မှုကိုခုခံရမှာ2014ခုနှစ်ကတည်းကအားပေးကူညီခဲ့ပြီးတော့အထူးသဖြင့်အခုအချိန်မှာထောက်ပံ့ကူညီနေတဲ့လစ်တူယေးနီးယားနိုင်ငံရဲ့အဆက်မပြတ်အားပေးထောက်ခံမှုအတွက်ကျေးဇူးတင်ကြောင်းပြသမယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်။ယူကရိန်းစစ်ပွဲကိစ္စအပြင်နှစ်နိုင်ငံခေါင်းဆောင်တွေဟာလစ်တူယေးနီးယားနိုင်ငံပြည်သူတွေကိုမိန့်ခွန်းပြောမှာဖြစ်ပြီးတော့ယူကရိန်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံမယ်လို့လစ်တူယေးနီးယားသမ္မတဂက်စတာနက်နော့ဆူဒါကပြောပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်ရပြီးတဲ့နောက်ပိုင်းယူကရိန်းသမ္မတဟာမကြာခဏဆိုသလိုယူကရိန်းနိုင်ငံပြင်ပကိုတွားရောက်ခဲ့တာပါဒီကနေ့လည်းလစ်တူယေးနီးယားနိုင်ငံခီးစဉ်အပြင်ဥရောပကအက်စတိုးနီးယားနဲ့လက်ဗီးယားတို့ကိုလည်းတွားမယ်လို့ယူကရိန်းသမ္မတကပြောထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ဘူဆန်မြို့ကိုတွားရောက်တဲ့အချိန်မှာလေဘင်းကိုဓာတ်နဲ့ထိုးပြီးတော့တိုက်ခိုက်ခံရတဲ့အတွက်သတင်းတစ်ပတ်ကြာဆေးုံတက်နေရတဲ့တောင်ကိုရီးယားအဓိကအတိုက်ခံခေါင်းဆောင်ကအမုန်းပွားတဲ့နိုင်ငံရေးကိုအဆုံးသတ်ဖို့သူမျှော်လင့်ပါတယ်လို့ဆေးုံကဆင်းတဲ့အချိန်မှာပြောသွားပါတယ
်ဘိုဒူကနိုလန်이번사건이증오의정치
သူပြောသွားတာကတော့ကျွန်တော်တို့အားလုံးအားသင့်စေခဲ့တဲ့ဒီအဖြစ်ပြက်ကနေတဆင့်အမုန်းတရားနဲ့ထိတဲ့ရင်ဆိုင်တဲ့နိုင်ငံရေးကိုအဆုံးသတ်ပြီးတော့အပြန်အလှန်လေးစားမှုနဲ့အတူရှင်တွဲနေထိုင်တဲ့နိုင်ငံရေးကိုပြန်လည်ရောက်ရှိစေမယ့်သမိုင်းမှတ်တမ်းတစ်ခုဖြစ်လာဖို့မျှော်လင့်ပါတယ်လို့အတိုက်ခံခေါင်းဆောင်အီဂျုံမြွန်းကပြောသွားတာဖြစ်ပါတယ်။တောင်ကိုရီးယားရဲတပ်ဖွဲ့ကတော့ဒါဟာလာမယ့်ထွေထွေရွေးကောက်ပွဲမှာ Liberal Party ဘက်ကအများစုအနိုင်ရဖို့အရေးအခုလိုလှုပ်ကြံလိုက်တာလို့ဒီကနေ့ပဲပြောပါတယ်။လှုပ်ကြံတက်ဖြတ်မှုမှာတန်ရရရှိသူကတော့ဤအပေါ်မှာဆွဲဆိုထားတဲ့အကျင့်ပြတ်ချားဆမှုတွေကိုရွေးဆိုင်လိုက်တာကိုမကျေနပ်တဲ့အတွက် Democratic Party ရဲ့ခေါင်းဆောင်ဤကိုလာမယ့်သမ္မတရွေးကောက်ပွဲကနေတဆင့်သမ္မတဖြစ်လာနိုင်ခြေကိုတားဆီးတဲ့အနေနဲ့လှုပ်ကြံတာလို့လည်းပြောပါတယ်။သူ့ကိုလှုပ်ကြံခဲ့တဲ့သူကတော့အခင်းဖြစ်ပွားတဲ့နေရာမှာပဲလက်ရဖမ်းဆီးနိုင်ခဲ့ပါတယ်။ဤဂျုံမြွန်းကတော့သူဒီလိုမျိုးတိုက်ခိုက်ခံလိုက်ရတဲ့အတွက်စေယုံမှာခွဲစိတ်ကုသမှုခံယူခဲ့ရပါတယ်ရှင
်ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗုဒ္ဓဉာဏ် VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အယ်လူကီယိုကစ်တီဟိုဟာ NCA တနိုင်ငံလုံးအပြစ်ခက်ရက်စေးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့9ဖွဲ့ကကိုယ်စားလှယ်တွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒီတွေ့ဆုံပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ PPSD အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းရည်ရင်ဆိုးက VOE ကိုအခုလိုပြောပါတယ်။
ဒါကတော့ဒီ5 5 consensus အပေါ်မှာပဲသူက packaging ဖြစ်နေတာပေါ့နော် packaging ဖြစ်နေတဲ့အပေါ်မှာတော့သူတို့ဘယ်လိုနီးလန်းရှာလို့ရမလဲပေါ့သူတို့အနေနဲ့ကောင်းမွန်တဲ့ဆက်ဆံရေးကဒီဘက် SEC နဲ့ရှိတာပေါ့နော်အဲဆက်ဆံရေးရှိတော့ဘယ်လိုမျိုးနီးလန်းရှာလို့ရမလဲပေါ့အဲ့ဒီအပေါ်မှာတော့သူတို့တစ်နှစ်အတွင်းအချိန်မှာတော့ဒါသူတို့ပြန်ပြီးတော့မှတုံးတက်ပြန်ပြီးတော့မှသူတို့အပြင်ဆင်ဆောင်ရွက်သွားမယ်ဆိုတဲ့လက်ရှိအနေအထားမှာပဲရှိပါသေးတယ်ဒါကြောင့်မလို့တို့ကိုယ်တိုင်ကိုကြလာပြီးတော့မှတွေ့ဆုံတယ်ပြီးရင်တခြား stakeholder တွေနဲ့လည်းတို့ဘဏ်ကောက်မှာတွေ့ဖို့ရှိပါတယ
် Mr. Elukiyo Kitty ဟိုအနေနဲ့မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်အဖြစ်ပထမဆုံးကြိမ်လာရောက်တာဖြစ်တာနဲ့အညီမြန်မာနိုင်ငံဘက်မှာရှိတဲ့အဖွဲ့အစည်းတွေရဲ့အတန်ကိုနားထောင်မှုလာရောက်ခြင်းဖြစ်ကြောင်းလာအိုအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြင့်တာဝန်ယူထားတဲ့တစ်နှစ်တာကာလအတွင်းမှာအာဆီယံဘုံသဘောတူညီချက်၅ချက်နဲ့အညီအကောင်းဆုံးအဖြေရှာလှုပ်ဆောင်သွားဖို့တွေကိုပြောခဲ့တယ်လို့နန်းရင်ရင်ဆိုကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့နိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေအားနည်းချက်အားတာချက်တွေကိုလည်းအလူကီယိုကစ်တီဟိုကပြန်မေးခဲ့တယ်လို့ဆိုပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ဟာလက်တွေ့အကောင့်ထည့်ဖော်မှုအပိုင်းမှာအားနည်းချက်ရှိကြောင်းမြန်မာနိုင်ငံမှာလက်ရှိအချိန်ထိနေရက်စွန့်ခွာထွက်ပြေးရသူနှစ်သန်းကျော်သွားပြီဖြစ်တဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုထိတိယောက်ယောက်လှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့တစ်နှစ်တာအလှည့်ကျတာဝန်ယူတဲ့အချိန်ကတိုတောင်းတဲ့အတွက်ကြောင့်မလို့အဓိကလုံနိုင်တဲ့အကြောင်းအရာကိုပဲရွေးပြီးတော့ဦးစားပေးလှုပ်စီလိုကြောင်းသူတို့ဘက်ကပြန်လည်တင်ပြခဲ့တယ်လို့နန်းရင်စုကပြောပါတယ်ရှင်
ဇန်နဝါရီလ၁ရက်နေ့မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကမြမရေးအထူးကိုယ်စားလှယ်ဖြစ်တဲ့ခန့်အပ်ထားတဲ့မစ္စတာအလွန်ကီယိုကီတီကွန်ကိုစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးဖို့ဆင်လွတ်လိုက်တဲ့အကြောင်းနီကီအေရှားသတင်းမှာဖော်ပြရေးသားပါတယ်။ အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံအနေနဲ့အရင်အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့စားတဲ့စာရင်မြန်မာစစ်ကောင်စီနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံရေးကိုလိုလားတယ်လို့အကဲခတ်တွေကလက်ခံထားတာကြောင့်လာအိုအနေနဲ့မြန်မာရေးတိုးတက်မှုရှိလာအောင်ဘယ်လောက်ထိလှုပ်ဆောင်နိုင်မလဲဆိုတာကိုစောင့်ကြည့်နေမှာဖြစ်ပေမဲ့တစုံတရာတိုးတက်မှုရှိအောင်လုပ်နိုင်မှုဆိုတာကိုအများကမျှော်လင့်ချက်သိပ်ပြီးတော့ထားတာတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖို့ရေးဆက်လက်တာဝန်ယူသွားမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အလွန်ခီယိုခက်တီခွန်ပြောဆိုတာကိုကိုးကားပြီးတော့သတင်းတွေမှာရေးသားပါတယ်။မြန်မာနိုင်ငံမှာတောက်ကြနေအထိရှိနေမဲ့ Mr. Alon Kiyo Khetikom အနေနဲ့ NCAS EAO တနိုင်ငံလုံးပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတစ်ချိန်လုံးကဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးဖြစ်နေတာဝန်ယူခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာလာအိုတန်မတ်ကြီးတာဝန်အပြင်ဒုတိယနိုင်ငံခြားရေးဝန်ကြီးတာဝန်ကိုလည်းအချိန်တော်ကြာထမ်းဆောင်ခဲ့ပူသူဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေပိုကြီးထွားလာပြီးတော့စီးပရိပခါတွေပြင်းထန်နေချိန်မှာလာအိုနိုင်ငံအနေနဲ့အာဆီယံလက်ကျဥက္ကဋ္ဌတာဝန်ကိုရယူတာဖြစ်ပါတယ်။လာအိုနိုင်ငံကဆင်လွတ်လိုက်တဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။
တောင်တရုတ်ပင်လယ်ရေးကိစ္စအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံဆွေးနွေးကြတဲ့အကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကိုစ်ဂျူနီယာကပြောဆိုပါတယ
် President Widodo and I had a fruitful and honest discussion on regional events of mutual interest such as the developments in the South China Sea.
ဒီနေ့မနီလာမြို့တော်မှာကျင်းပတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကျင်းပတဲ့တထမအကြိမ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကော်မရှင် JCBC အစည်းအဝေးမှာဒေတာရင်းကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းဖိလစ်ပိုင်သမ္မတကပြောဆိုသွားတာပါဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးအဲရီကာမနာလိုနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီတို့နှစ်ယောက်တွေ့ဆုံရမှာတော့တောင်တရုတ်ပင်လယ်ပြင်အရေးမြန်မာနိုင်ငံအကြအတဲဂါဇာပြည်ပခါတွေကိုဆွေးနွေးခဲ့တဲ့အကြောင်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်အသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမရှိသေးပါဘူးရှင်
အမေရိကန်နဲ့တရုတ်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေရဲ့နှစ်ရက်ကြာဆွေးနွေးပွဲဝါရှင်တန်မှာမနေ့တုန်းကပြီးဆုံးသွားခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းအနာဂတ်အရေးတောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားမှုတွေလို့ကိစ္စရဲ့တော်တော်များများမှာတရုတ်နဲ့အမေရိကန်တို့အကြားမှာသဘောထားကွဲလွဲမှုတွေရှိနေချိန်မှာပဲစစ်ဘက်ဆိုင်ရာဆက်ဆံရေးတွေပြန်ပြီးတော့လှုပ်ဖို့သဘောတူညီခဲ့ကြပြီးတော့တွေ့ဆုံနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာတရုတ်နိုင်ငံကနေတရှိုလှုပ်ဖို့လွှတ်တင်ထားတယ်ဆိုပြီးတန်တရားရှိတဲ့မီးပုံမြန်တွေကိုအမေရိကန်ဘက်ကပြစ်ချခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံဆက်ဆံရေးကြာဆင်းခဲ့တာပါ2022ခုနှစ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့နန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့တဲ့အချိန်တုန်းကလည်းတရုတ်နိုင်ငံနဲ့ဆက်ဆံရေးတင်းမာမှုတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်နှောင်းပိုင်းမှာစစ်ဘက်ဆိုင်ရာဆက်ဆံရေးတွေပြန်ပြီးတော့စတင်မှုအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့သဘောတူငဲချခဲ့တာပါ။18ကြိမ်မြောက်တွေ့ဆုံမှုမှာတော့တရုတ်ထိုင်ဝမ်နဲ့မွန်ဂိုလီးယားနိုင်ငံဆိုင်ရာအမေရိကန်ကာကွယ်ရေးဒုတိယဝန်ကြီးမိုက်ကယ်ချစ်စ်ဦးဆောင်ပြီးတော့တရုတ်နိုင်ငံရဲ့နိုင်ငံတကာစစ်ဘက်ဆက်ဆံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာစစ်ကော်မရှင်ရုံးဒုတိယညွှန်ကြားရေးမှူးချုပ်ဘိုချုပ်ဆွန်ရန်ချောင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုတွေ့ဆုံခဲ့ကြောင်းကိုလည်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်ဒီတွေ့ဆုံမှုအတွင်းမှာတော့နှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးတော့ရှင်ပြိုင်မှုတွေကနေပြိပခါတွေဖြစ်မဲ့အခြေအနေမျိုးကိုမရောက်အောင်တားဆီးနိုင်မှုအတွက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားဖို့ကိစ္စကိုဒူးဝင်းကြီး Chase ကအလေးထားပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြပါရှိပါရယ်ရှင်ဗုဒ္ဓဖူးညရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA အမေရိကန်အတန်ရဲ့ဗုဒ္ဓဖူးညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့မြို့သိန်းတိုက်ပွဲ2လကျော်ကြာလာပြီဖြစ်တဲ့စကိုင်းတိုင်းထီးချိုက်မြို့ကိုစစ်ကောင်စီတပ်က၄ချောင်းကနေပြီးတော့ဇက်တိုက်ပုံကျဲတိုက်ခိုက်နေတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်စကိုင်းတိုင်းထီးချိုက်မြို့ကိုဒီကနေ့ January 10ရက်နေ့လည်း17နာရီဝန်းကျင်လောက်မှာစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်တော်လှန်ရေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားမှာဖြစ်ပွားနေတဲ့ထီးချိုက်မြို့သိမ်းတိုက်ပွဲက2လကျော်လာပြီဖြစ်ပါတယ်နေ့တိုင်းနေ့ပါလဲစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေပါတယ်ဒီလိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်ဒေသခံပြည်သူတွေရဲ့ထိခိုက်သေးဆုံးမှုတွေလည်းရှိပါတယ်စင်ကူးမြို့နယ်ကြောင်ငန်နွားရွာကိုစစ်ကောင်စီကလေကြောင်းလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်ဒေသခံတဦးသေဆုံးပြီးတော့တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ပြောပြပေးပါမယ်
တော်လည်းရေးပူပေါင်းတက်ဖွဲ့တွေနဲ့စစ်ကောင်စီတက်တွေကြားတိုက်ပွဲပြင်းထန်နေတာနှစ်လရှိပြီဖြစ်တဲ့ထီကြိုင်မြို့ကိုစစ်ကောင်စီဘက်ကနေတိုင်းနီးပါးလေးချောင်းကနေပုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဇန်နဝါရီလ10ရက်ဒီကနေ့နေ့လယ်7နာရီဝန်းကျင်မှာစစ်ကောင်စီကတိုက်ခိုက်ရေးဂျက်လီရင်နှစ်စီးနဲ့ဘုံလေးလုံးကျဲခဲ့တယ်လို့ဒေသခံက VOA ကိုပြောပါတယ
်။အစ်မလည်းကျဲခဲ့တာနှစ်စီးပေါ့ပြမတဲ့ဒီက7နာရီနဲ့6မိနစ်မှာပေါ့တကြိမ်ထီကြိုင်မြို့လေးကိုတကြိမ်ပြစ်လာတယ်ပေါ့အဲဒီကနေပြီးတော့မှတစ်ကြိမ်ကျဲတော့တယ်ပေါ့နောက်တော့7နာရီ15မိနစ်မှာအခုဒီနားတဲ့ဆင်းလာပြီးတော့မှနောက်နှစ်ကြိမ်ထပ်ကျင်းပြီးတော့မှရေတွေကျဲတော့တယ်ပေါ့ဗျာ။ဒီကိစ္စကမရှိပါဘူး
။ထီးဆိုင်မျိုးသိမ်းတိုက်ပွဲတွေစတင်ကြတဲ့ကဒေသခံတွေကမြို့ပေါ်ကနေဘေးလွတ်ရာကိုစစ်ပေးရှောင်နေကြတာပါ။ဒီကနေ့မှမြို့ပေါ်ကိုဘုံကျဲခဲ့ပေမဲ့ဒေသခံတွေဘက်ကထိခိုက်မှုမရှိဘူးလို့ပြောပါရတယ်။ဇန်နဝါရီလ10ရက်နေ့ကလည်းထီးဆိုင်မျိုးတဲနဲ့ကျက်တုံကင်းရွာဘက်ကိုစစ်ကောင်စီဘက်က3ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့အခုလ3ရက်နေ့မှာဝဲကြီးတောမရွာကိုဘုံ3ကြိမ်ကျဲခဲ့ရမှာဒေသခံ3ဦးသေဆုံးခဲ့ပြီးတော့4ဦးဒဏ်ရာရခဲ့ပါတယ်။ထီးဆိုင်မျိုးသိမ်းတိုက်ပွဲ2လကြာအခြေအနေကလက်ရှိမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေဆဲဖြစ်တယ်လို့ဒေသခံကအခုလိုပြောပါတယ
်။ဟုတ်တာတော့ပြင်းမာနေသေးပါဗျ။အဲဒီကဖြစ်ပေါ်နေသေးပါတော့။ချင်းရတော့ပါလေနလာပြီတော့ပါမရရှိရနေရဆိုရင်နလာပြီဘုရားအဲ့ဒါချင်းရတော့ပါပြီပြင်50 50ဒုတိယပုံတင်ပဲချနေရတဲ့အနေထားပဲရှိပါသေးတယ်ဗျာသူတို့ဘက်ကလည်းလောကနမဆုပ်တဲ့အနေထားရှိတယ်လို့ပေါ်ကလည်းလောကနမဆုပ်တဲ့အနေထားနေပဲအကွယ်ရပြင်းထန်သေးပေါ့ဗျာ
ဇန်နဝါရီလ9ရက်မနေ့ကည8နာရီခွဲဝန်းကျင်မှာစင့်ကူမြို့ကြောက်ငနွားကျေးရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံအမျိုးသား2ဦးသေဆုံးပြီးအမျိုးသမီး2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Wallet Information Network ရဲ့တာဝန်ခံကပြောပါရယ်။ဘာ
သာကလက်နက်ကြီးထံပေါ်မှာတောင်ဘက်ကိုရိုက်ကြည့်တော့ဗျ။ဆက်ပြီးတော့ကြောက်ငနွားကျွာရဲ့ကြားရဲ့ကြောက်ငနွားရွာကပေါ့အတက်ဆုံးနဲ့အမျိုးသား2ဦးဆက်အမျိုးသားတွေကိုဆုံးသွားတယ်။အဲ့ဒါနဲ့အမျိုးသမီးတွေကပဲကျွန်တော်တို့ရကန်းနေတောင်ကြီးကရကန်းနေဒီအမားမှာနှစ်ယောက်ကကျတော့ကျွန်တော်တို့တောင်ရရပေါ့နော်အခုတော့သူတို့သက်သာရေးစည်းကမ်းကိုပို့ထားတယ်ဗ
ျစကိုင်းတိုင်းကျေးရွာတွေကိုအခြေပြုပြီး PDF ပြည်သူ့ကာကွယ်ရေးတပ်တွေလှုပ်ရှားနေတာကြောင့်စစ်စင်နှိမ်နှင်းမှုတွေလှုပ်ဆောင်နေတယ်လို့စစ်ကောင်စီပြောခွင့်ရသူကမကြမကြသုံးနှုန်းပြောဆိုပါတယ်အခုနောက်ပိုင်းမှာစကိုင်းတိုင်းအတွင်းကျေးရွာတွေကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးစစ်စင်တာထက်လေကြောင်းသုံးတိုက်ခိုက်မှုတွေပိုလှုပ်လာတယ်လို့စစ်ရေးချီနေလေလာသူတွေကပြောပါရယ်စကိုင်းတိုင်းအတွင်းစစ်ပေးရှောင်တွေအတွက်အနှွေးတဲ့ဆောင်နဲ့ဆေးဝါးတွေလိုအပ်နေတယ်လို့လည်းစစ်ရှောင်ကူညီသူတွေက VOA ကိုပြောပါရယ်ရှင်
မျိုးသိန်းတိုက်ပွဲ2လကျော်ကြာလာပြီဖြစ်တဲ့စကိုင်းတိုင်းထီးချိုင်မြို့ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဇက်တိုက်ပုံကျဲတိုက်ခိုက်နေတဲ့တဲ့တင်ကိုမတ်ရင်ချင်းနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပြင်ဦးလွင်အနီးစစ်ကောင်စီစခန်းကိုပူးပေါင်းတပ်တွေဝင်ပြီးတော့တိုက်တဲ့အတွက်ပြင်ဦးလွင်နားအထိတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။မန္တလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်ကကြောက်မဲလေးကျေးရွာအခြေဆိုင်စစ်ကောင်စီတပ်စခန်းကိုမန္တလေးပြည်သူ့ကာကွယ်ရေးတပ် MDY PDF နဲ့တအောင်းတပ် TNLA လို့ပူးပေါင်းတိုက်ခိုက်နေတဲ့အတွက်တိုက်ပွဲကတော်လီပြင်းထန်နေပါတယ်တချိန်တည်းမှာပဲကချင်ပြည်နယ်ဖားကဲ့မြို့နယ်ကခွေခွာနဲ့နမ်တိန်ဘက်မှာလည်းတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်ဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲတွေရဲ့သတင်းအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းပြောပြပေးပါမယ်ရှင
်ညီနောင်မဟာမိတ်၃ဘွဲ့ရဲ့ရှမ်းမြောက်ဒေသက1029စစ်စင်ရေးနှစ်လခွဲနီးပါးကြာမြင့်လာချိန်မှာတော့တိုက်ပွဲတွေဟာမန္တလေးတိုင်းဘက်အထိပြန့်နှံ့လာနေတာပါဒီအပိုင်းနဲ့အတွင်းမှာတအောင်တက် TNL နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ် MDY PDF ပူးပေါင်းတပ်တွေဟာတိုက်ပွဲဖြစ်ပွားနေတဲ့မန္တလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်အစွန်ကကြောက်မဲလေးကျေးရွာကစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။လက်ရှိတိုက်ပွဲအခြေအနေကို PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပြပါတယ်
မနေ့ကတော့တိုက်ပွဲပြင်းထန်ပြီးတော့မှဒီညနေနဲ့ဒီပနက်အထိတော့ပါမထလာတော့တွေ့ရသေးဘူး။မနေ့ကတော့ကျမတို့ဒီမန္တလေးပြည်ထဲနဲ့ပူပေါင်းပြီးတော့မှဒီကျောင်းမဲလေးကြီးရောမှတိုက်ပွဲဖြစ်တယ်။အခြားအရကတိုက်ပွဲဖြစ်တာမရှိပဲနဲ့တိကောင်စီဘက်ကဒီလေကြောင်းလိုင်းအသုံးပြုပြီးတော့မှပုံကျဲတိုက်ခိုက်တာမျိုးတွေရှိတယ်။မနေ့ကဒီပုံကျဲတိုက်ခိုက်တဲ့နေရာကကိုခိုင်တဲ့မှာရှိမယ်။ပြန်လာရှုဘက်မှာရှိမှာပေါ့နော်ပြန်ဒီနောင်ချိုဘက်မှာလည်းရှိလဲ30ကျေးရွာမှာလည်းရှိတယ်မြန်မာလို30ကျေးရွာပ
ါ TNL သတင်းထုတ်ပြန်ချက်မှာတော့နောင်ချိုမြို့နယ်ကြောင်မဲလေးကျေးရွာလို့ဖော်ပြထားပြီးဒီလ9ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေရင်နဲ့8ကျင်း MI 35 ရဟယင် ਨੇ 3 ချိန် လာ ရောက် တက်ခတ် ခဲ့ ကြောင်း ဖော်ပြ ထား ပါတယ် ចောင်မဲလေး ជីရွာ စခန်း တိုက် ပွဲ ဟာ ဒီလ 6 ရက်နေ့ က စ တင် ခဲ့ တာ ပါ ចောင်မဲလေး ជីရွာ ဟာ ပြင်းဦးလွေ မြို့ နဲ့ 10 မိုင် ကျော် ခန့် သာ ကွာ ဝေး ပြီး နောင်ချုံ မြို့ နဲ့ အဆက် မှာ တည်ရှိ တာ ဖြစ် သလို ဒီလ 3 ရက်နေ့ က TNL နဲ့ MDY PDF ဖူးပေါင်း တပ် တွေ တင်း ယူ ခဲ့ တဲ့ တံပိုး ជីရွာ တပ် စခန်း နဲ့ အလတ်မကွာ တဲ့ နေရာ မှာ တည်ရှိ တာ ဖြစ် ပါတယ် ချင်း ပြည်နယ် ဖားကတ် မြို့ မှာ လည်း KIA နဲ့ PDF ဖူးပေါင်း တပ် တွေ ဟာ ဝေခါ နဲ့ နန်းတိန် ရွာ အခြေစိုက် စစ်ကောင်စီ စခန်း တွေ ကို တိုက်ခိုက် နေတာ 9 ရက် ခန့် ရှိ နေပြီ ဖြစ် ပါတယ် လက်ရှိ တိုက်ပွဲ အခြေအနေ ကို တော့ KIA ပြန်ကြားရေး တာဝန်ခံ ဘုံမူကြီး နော်ဘု က အခု လို့ ပြော ပါတယ်
တိုက်ပွဲ တော့ ဆက် ဖြစ် နေ ပါတယ် တိုက်ပွဲ ဖြစ် တာ တော့ အဓိက တော့ အဲ့ဒီ ဝေခါ တို့ ပုံပြင် တို့ အဲ့ဒါ မှာ ဖြစ် ပါတယ်
မနေ့မနေ့ ပိုင်း က အရဝတ် နဲ့ လာတဲ့ စစ်ကောင်စီ တပ်ဖွဲ့ ဝင်တွေ ကို KIA က ဖမ်းဆီး တာ တွေ ရှိ ခဲ့ ကြောင်း သူ က ဆက် ပြော ပါတယ်
ဟုတ်ကဲ့ အဲ့ဒါလည်းပြောကြပါမယ်သူတို့စိတ်ကူလာတယ်တဲ့စိတ်ကူလာတာစိတ်ကြီးနေဖောင်းနဲ့မဟုတ်တဲ့အရက်ကိုနဲ့လာတယ်တဲ့သူကလက်နဲ့တီးပါတယ်လဲဟိုဒီချင်းချင်းတီးတောင်းတို့တဲ့မှာဖြစ်ပြမလာတယ်လို့ပြောကြတယ်အဲအဲ့ဒါကိုကျွန်တော်တို့ခြေရဲ့ဘက်ကနဲ့တားပြမှဖြစ်သေးတော့တနတ်တယ်လက်ပြတယ်သူတို့လည်းစစ်သားတွေဖြစ်နေတော့အကုန်လုံးဖမ်းတာလည်းလို့တော့ပြောတယ်လဲနောက်ပိုင်းကတော့စစ်ကြီးတွေမ
ညို့နယ်မော်ပုံကျေးရွာမှာကြားပြတိုက်ခိုက်ခဲ့တာကြောင့်တဦးသေးဆုံးပြီး၁၁ဦးကိုဖမ်းဆီးခဲ့ကြောင်းဖော်ပြပါတယ်။ဖားကမ်းမြို့နယ်ဝေခွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ2000ကျော်ဟာစိတ်မူရွာကိုတိမ်းရှောင်လာကြသလိုနန့်တိန်ရွာကပြည်သူတွေဟာလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရှမ်းမြောက်ဒေသနဲ့ကချင်နယ်စပ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေချိန်မှာပဲစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ညီနောင်မဟာမိတ်၃ဘွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာတတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီလ9ရက်နေ့မှာဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ခုနှစ်ဖွဲ့ကကိုယ်စားလှယ်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြောင်းဒီကနေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်ဒီဆွေးနွေးပွဲမှာရှစ်ဆက်ဆောင်ရွက်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တိုင်းဒေသလက်နက်အဖွဲ့အစည်းတွေရဲ့ဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဒေသဖွံ့ဖြိုးရေးစတဲ့လုပ်ငန်းတွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ပြင်ဦးလွင်အနီးစစ်ကောင်စီစခန်းကိုပူးပေါင်းတပ်တွေကဝိုင်းပြီးတော့တိုက်နေတဲ့အတွက်ပြင်ဦးလွင်နောက်အထိတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေဖြစ်ပွားနေတာကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်လာရှိုးမြို့အထိစစ်ရေးကျယ်ပြန့်လာတဲ့အတွက်ဒေသခံပြည်သူတွေဘေးကင်းရာကိုတိမ်းရှောင်ပြီးတော့ပြေးနေရတဲ့အခြေအနေသတင်းကိုလည်းတင်ပြပေးကြပါမယ်။အရှိမြောက်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ရှမ်းပြည်နယ်လာရှိုးမြို့မှာစစ်ရေးကျယ်ပြန့်လာမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေစိုးရိမ်ပြီးတော့ပြောင်းရွှေ့နေကြပါတယ်ဆိုတဲ့သတင်းတွေရှိနေပေမဲ့မြို့ပေါ်မှာတော့အသွားအလာရှိနေကြဆဲဖြစ်ကြောင်းဒေသခံတွေက VOA ကိုပြောပါရယ်ဒါပေမဲ့လည်းလာရှိုးပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာအထွေထွေစားတောက်ကုန်နဲ့လူသုံးကုန်တွေကအဆမတန်ဈေးမြင့်တက်နေတာကြောင့်ဒီအောက်ပိုင်းမှာရှိတဲ့အဆင်ပြေတဲ့မြို့တွေစီကိုပြောင်းရွှေ့နေတာတွေလည်းရှိနေပါရယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင
်စီရင်နဲ့စီပေါ်ရေးအရေးပါတဲ့လာရှိုးမြို့ကိုတင်ပတ်ရယူဖို့အတွက်မြောက်ပိုင်းမဟာမိတ်လက်နက်ကန်အဖွဲ့တွေကပြင်ဆင်နေပြီဆိုတဲ့သတင်းတွေကြောင့်စစ်ပွဲဖြစ်လာမှာစိုးရိမ်နေကြပြီမဲ့ဒီနေ့ဗိုလ်ရုံးနေ့အထိတော့မြို့ပေါ်မှာကြီးကြီးမားမားတိုက်ပွဲဖြစ်လာတာမျိုးတွေမရှိသေးကြောင်းဒေသခံတချို့က VOA ကိုပြောပါတယ်တချို့ကလည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတော့ကုန်စင်လုံးတွေကြီးလာတာကြောင့်မြို့ကိုစွန့်ခွာနေကြပါတယ်လာရှုဒေသခံတူကအခုလိုပြောပါတယ်တ
ချို့ကလည်းကြောက်တော့ရှောင်တဲ့နေရာကြီးတဲ့ဆိုတော့ရှောင်တာရှောင်ကြတာပေါ့အမျိုးကြီးကြီးတဲ့ဟိုမြို့ကြီးကြီးရှောင်တာလည်းရှိတာပေါ့ဒီမြို့ပေါ်ကတော့တပြင်းတွေတော့ကြားနေတာပဲသူကြည့်တော့ဘာမှတော့မဖြစ်သေးပါဘူးကျွန်တော်လည်းသွားစားကြည့်နေတော့ဒီတိုင်းပဲနေတိုင်းတော့နေနေကြတာပဲပေါ့ဒီကမတို့ပါဝင်ပါမယ်
။လာရှိုးမျိုးရဲ့အပြင်ဘက်မှာတော့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေဖြစ်တဲ့ AA TNLA MNDAA ရဲ့စီးရေလို့ရှာမှုတွေရှိနေပါတယ်။လာရှိုးမျိုးကိုသွားတဲ့အဓိကလမ်းတွေလည်းဖြတ်တောက်ခံထားရပါတယ်။အခုဆိုရင်ရှမ်းမြောက်မှာတရုတ်ကိုသွားပြီးတော့အလုပ်လုပ်မဲ့လူငယ်တွေအများအပြားရှိနေပါတယ်။မနေ့အင်္ဂါနေ့ကတော့လူပေါင်းရာချီပြီးတရုတ်နယ်စပ်ယာယီနေထိုင်ခွင့်လက်မှတ်ရဖို့တော့ကင်ရယူခဲ့တယ်လို့မူဆယ်မြို့မှာနေထိုင်တဲ့လူငယ်တူကပြောပါတယ
်။ဆန္ဒရေးပါပဲ။စီမံမကောင်းတဲ့အခါကျတော့ဒီပါဆော်ပြီးလှုပ်လှုပ်ကန်ကြတဲ့သဘောပါပဲ။အဲလူကြီးကအများများတဲ့အခါကျတော့အတုံငင်းသေးတော့မယ်လို့ရှိုးများသိလိုက်မယ်ဆိုလို့ရှိရင်ပေါ့။အဲဒီတုံငင်းသေးတဲ့နေရာမှာကဆောင်းချီသွားတာပြောလို့ခုနောက်ကနေ၄000ဆက်တာပြောလို့ပြင်းနေတာလည်းရှိတယ်ပေါ့။ရှိတာပေါ့။ဆိုတော့မတ်တက်ကြရတာကြာပြီးစောင့်ရတာပေါ့ဗျာနော်။သူတွေတိုက်ပွဲဖြစ်တဲ့ဒေသတွေလည်းပါတယ်။မရှိကြတော့လည်းအဲနည်းဟိုခေါင်းပါတယ်ရှားပါတယ်ရဲ့ဒေသတွေကလည်းလာတယ်ဒါဟာမြို့မှလာပြီပဲအဲလမ်းမှာလည်းဒီလိုပဲအဲတန်းတန်းခက်ခဲကြီးများစွာနဲ့လာရပြီတော့မှ ကားနဲ့အထင်အထင်လာရောက်ပြီးမှမူရဲမူဆယ်ခွင့်ရတာလေ
မနေ့အင်္ဂါနေ့ကတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာအလုပ်သွားလုပ်ဖို့မြန်မာလူမှုကြီးကြပ်ရေးဌာနမှတန်းစီဆောင်ဆိုင်နေတဲ့လူ 9,000 ကျော်မှာရှမ်းမြောက်ဒေသခံကအများဆုံးဖြစ်တယ်လို့လူမှုကွန်ရက်အဖွဲ့တွေကပြောပါတယ်တရုတ်နိုင်ငံထဲမှာအလုပ်မသေးကြပေမဲ့လည်းစစ်ပွဲတွေကြောင့်တရုတ်ကိုထွက်ချင်တဲ့ဒေသခံတွေများလာတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ရှမ်းပြည်နယ်လာရှိုမြို့နာအထိစစ်ရေးကျယ်ပြန့်လာတဲ့အတွက်ဒေသခံပြည်သူတွေဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်တဝိုက်မှာစစ်ကောင်စီတပ်နဲ့တော်လှန်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုလည်းတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့တဝိုက်မှာစစ်ကောင်စီတပ်နဲ့တော်လှန်ရေးပူးပေါင်းတပ်တို့ကြားမှာအခုရက်ပိုင်းအတွင်းတိုက်ပွဲတွေပြင်းထန်နေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမြို့ထဲမှာပိတ်မိနေတဲ့သူတွေလည်းကြန့်ရှိနေသေးတယ်လို့ထွက်ပြေးတိမ်းရှောင်လာသူတွေကပြောပါတယ်။မြို့ပေါ်ရက်ွက်တွေတဲ့အထိလက်နက်ကြီးကြီးတွေကနေစဉ်ဆိုသလိုကြားရောက်ပောက်ကွဲတာကြောင့်လူအထိခိုက်ရှိမရှိမသိရသေးပေမဲ့နေအိမ်ပျက်စီးမှုတွေများပြားတယ်လို့ဆိုပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးပါမယ်ရှင်။
ဖဲခုံမြို့တဝိုက်မှာနေ့စဉ်ဆိုသလိုတိုက်ပွဲဖြစ်ပွားနေတယ်လို့ဖဲခုံမြို့ကနေဘေးလွတ်ရာကိုတိမ်းရှောင်နေတဲ့စစ်ရှောင်တို့က VOA ကိုပြောပါရယ်ဒေသခံအများစုကဘေးကင်းရာတခြားမြို့နယ်နဲ့ဇေယျရီဘက်ကိုထွက်ပြေးတိမ်းရှောင်နေကြပြီးဖြစ်သလိုအထွတ်ဒေသခံတွေကတော့မြို့ထဲမှာပဲပိတ်ပီနေသေးတယ်လို့ဆိုပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ14လုံးစစ်စင်ရေးစတင်ကတည်းကမိုးပြဲမြို့မှာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်မြို့ကန်အများစုကဖဲခုံမြို့ဘက်ကိုတိမ်းရှောင်လာကြပါတယ်။အခုတခါဖဲခုံမြို့တဝိုက်မှာပါတိုက်ပွဲကျယ်ပြန့်လာတာကြောင့်ဘေးလွရာကိုထပ်မံတိမ်းရှောင်ရတာလို့စစ်ရှောင်တအူးကအခုလိုပြောပြပါတယ်
။ထပ်ကြောင်းတာဒီဖဲခုံမှာလည်းရှိနေထပ်ဖြည့်တော့အရင်မျိုးကမှဖြည့်တော့ဖဲခုံမှာလာခိုးတယ်ဖဲခုံမှာလည်းထပ်ဖြည့်တော့ထပ်ရှောင်လိုက်တဲ့ဟာမျိုးတွေပေါ့။ဒီပုံမှာတော့ဖြည့်တယ်ပုံမှန်လို့ဖြည့်တယ်မနေ့ကရှိပြဲ့တယ်မှဒီကကောင်မလို့ဖြစ်ပြီးပုံမှန်ကတော့တက်တက်ကနေဒီနေ့လမ်းထူတာတို့လေးကျဲတာတို့ရှိတာပေါ့လေကတိကြီးပေါင်း900ကျော်ကျော်တောင်းဟာမျိုးဆိုတော့ပြင်းထန်တယ်ဘူး
တိုက်ပွဲကြောင့်စစ်ကောင်စီဘက်ကပေါက်အားပြင်းတဲ့ပေါင်900ဘုံးတွေအပြင်လေကြောင်းအသုံးပြုပြီးတော့အပြင်းအထန်ရန်တန်းတိုက်ခိုက်နေတာလို့ဆိုပါတယ်။လက်ရှိမှာဖဲခုံမြို့အတွင်းပိတ်မိနေတဲ့ဒေသခံတွေကြန့်ရှိနေတဲ့အခြေအနေကိုလည်းစစ်ဘေးရှောင်တအူးကအခုလိုပြောပြပါတယ်
။မင်းရကြည့်ပြောတာတော့ပိတ်မိတဲ့လူတွေရှိသေးတယ်ဘယ်စက်ခုံမှာပိတ်မိရတာထလုံးမြရပြီဆိုပြီးပြောတဲ့လူတွေရှိတယ်။သူတို့ကတက်ဆဲတဲ့နေလန်းလန်းထူတာမျိုးပေါ်ရတာတွေရှိတဲ့နေရာကိုသူတို့ကလန်းထူတာမျိုး။အိမ်တော့တော်တော်ကြည့်ကြတော့ပစ္စည်းတွေညတန်းလို့ပြောတော့ထူတယ်ကော။တက်တွန်ရှိရထူတယ်ဒီကဖူးသားတက်တွန်နဲ့ပါချိတာမျိုးဆိုတော့သူတို့ကတော့ပိုပြီးမှထူတယ်ကော
။ဖဲခုံမျိုးပေါ်ရက်ွက်တွေမှာလက်လက်ကြီးကြီးကြားရောက်ပောက်ကွဲလို့လူအထိကရှိမရှိမသိရသေးပေမဲ့နေအိမ်ပျက်စီးမှုတွေကအများအပြားရှိတယ်လို့ပြောပါတယ်။ဖဲခုံမျိုးဘက်မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပြီးတော့မြို့ထဲမှာပိတ်မိနေတဲ့ဒေသခံတွေအဆက်အသွယ်ရဖို့ခက်ခဲနေပါတယ်။ဖဲခုံတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီတပ်နဲ့တော်လှန်ရေးအင်အားစုတို့လက်ဖက်စလုံးကတစုံတရာထုတ်ပြန်တာမရှိသေးသလို VOA ကလည်းဆက်သွယ်လို့မရသေးပါဘူး။ဖဲခုံမြို့နယ်အတွင်းရွှေပြည်အေးနဲ့လွယ်ပတာစကန်းကုန်းတွေကိုပူးပေါင်းမဟာမိတ်တော်လှန်ရေးအင်အားစုတွေကဒီဇင်ဘာလတတိယအပတ်လောက်မှာသိမ့်ပိုက်ရရှိခဲ့တဲ့အကြောင်းမိုးပြဲဖဲခုံစစ်စေးရေးမဟာမိတ်အင်အားစုတွေကပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါ့အပြင်ဖဲခုံမြို့အဝင်အထွက်နေရာကိုလည်းထိန်းချုပ်ထားနိုင်တယ်လို့ဆိုပါတယ်။လွယ်ပတာကျေးရွာနဲ့ရှစ်မိုင်အကွာခေါင်းဤကျေးရွာ၊စက်တော်ကျေးရွာ၊လေလုံးကျေးရွာစတဲ့၃ရွာကလူဦးရေ1000လောက်ကနေရပြန်လာနေကြပြီလို့ခေါင်းဤရွာကတူက VOA ကိုပြောပါတယ်။ဒါပေမဲ့လွယ်ပတာကျေးရွာတောင်ပိုင်းကနေဖဲခုံမြို့အထိပြီးခဲ့တဲ့၈ရက်နေ့အထိတိုက်ပွဲအသက်ကြားနေရတာကြောင့်စိုးရိမ်နေရတယ်လို့ဆိုပါတယ်
။လူစတာတို့မပြတ်နိုင်ဘူး။ခေနေတော့ပြီးခဲ့တဲ့နေ့က3ရက်တော့တော်တော်ဆိုးသွားတိုက်ပွဲတော့ဖြစ်တယ်။အာရရဲ့အဲ့ဒီတော့တာရဲ့တောင်ဆက်တကျော်ကိုခုံမျိုးတီးကိုအောင်းညံ့နေတည်းရတော့နေတော့ဒီဆိုရင်မျိုးတော့အမေရန်ပြီးတော့ဘောပြင်လို့ရေကြောက်ရလည်းနဲ့ကြီးလည်းကြောက်ရနေလို့ဆို
စပြေရှောင်ဘဝနဲ့ကာလကြာရှည်ဘေးလွယာမှာဖြစ်သလိုနေထိုင်စားသောက်ရပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရတာကြောင့်နှစ်ဖက်ဖြစ်ခတ်မှုတည်ငြိမ်စပြုလာချိန်မှာရွာသူရွာသားတွေနေအိမ်ပြန်လာကြတာပါစည်ရေးတင်းမာမှုတွေပြန်ဖြစ်လာရင်ချက်ချင်းပြေးလွှားနိုင်ဖို့အထောက်အပံ့ပစ္စည်းတွေအစင်အစ်ပြင်ဆင်ထားကြတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်တဝိုက်မှာစစ်ကောင်စီတပ်နဲ့တော်လှန်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ Editor နဲ့ဆွေးနွေးခန်း Generation C အစီအစဉ်အားကစားကဏ္ဍရှုစားနာဆင်ရဖို့ရှိပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ10ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ Editor နဲ့ဆွေးနွေးခန်း Generation Z အစီအစဉ်အားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဦးကျော်ဇန်သာရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါရယ်ဒီသတင်းပတ်မှာတော့မြမအရေးတရုတ်သဘောထားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါရယ်2023ခုနှစ်ကုန်ပိုင်းစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်တို့ကြားမှာတိုက်ပွဲတွေအရှိန်မြင့်လာတာနဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့မြန်မာကြားဆက်ဆံရေးကပိုးပြီးတော့မှစိတ်လာပါရယ်တရုတ်ရဲ့ဒီလိုခြေလှမ်းကအမေရိကန်ရဲ့ဘာမာအက်ဥပဒေပြဋ္ဌာန်းမှုနဲ့ NUG ကိုယ်စားလှယ်ရုံးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဖွင့်ခွင့်ပေးတဲ့ကိစ္စတွေနဲ့ဆက်ဆက်နေပါရယ်ဆိုပြီးတော့သုံးသက်သူတချို့ကရှုမြင်ပါရယ်တရုတ်နဲ့အမေရိကန်အင်အားကြီးနှစ်နိုင်ငံဟာမြမအရေးမှာပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေရှိပါသလားဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန္ဒာကိုမမျှတစင်အောင်ကမေးမြန်းတင်ဆက်ထားပါတယ
်မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါညစီ
ဒီတစ်ပတ်မှာတော့ဒီကျမတို့မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့အခြေအနေတွေနဲ့တရုတ်မြန်မာဆက်ဆံရေးတာကိုဆက်ဆက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ခုတလောမှာပေါ့နော်ဒီတရုတ်နဲ့မြန်မာဆက်ဆံရေးကအဝင်ထွက်ပုံမြင်လာတာဟာဘာကြောင့်မှလဲတရုတ်မြန်မာဆက်ဆံရေးအရေးကြီးနေတယ်ဆိုတဲ့အချင်းဖြစ်နေတာပါလား
မှန်ပါတယ်2021စစ်ကောင်စီအာဏာသိမ်းပြီးခါစားကတော့နိုင်ငံတကာကလည်းပြင်းထန်ဆုတ်ဆားကြတယ်အဲ့ဆိုတရုတ်ကဒီဟာကိုဇွတ်မထောက်ခံနိုင်ဘူးတရုတ်ကဒါကိုတကယ်စောင့်ကြည့်နေတဲ့သဘောရှိပါတယ်ကုလသမဂ္ဂမှာဆုံးဖြတ်ချက်ချလာအောင်မှာတရုတ်ကခါရင်လိုဗီဒီယိုအနာသုံးပြီးမပယ်ချခဲ့ဘူးညနေခဲ့တယ်ဆိုတော့သိပ်ပြီးတော့ဝင်မဆွဲချင်သေးဘူးစောင့်ကြည့်နေမယ်ဆိုတဲ့သဘောနဲ့သူနေလာခဲ့တူပါတယ်အခုနောက်ပိုင်းမှာပို့ပြီးပြင်းထန်လာတာကတချို့ပညာရှင်တွေကအမေရိကန်ရဲ့အခန်းကဏ္ဍအရဖြစ်တယ်လို့လည်းထောက်ပြကြပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်အမေရိကန်ဟာ Burma Act ဆိုပြီးတော့NDA ဥပဒေတွဲပြီးတော့မြန်မာနိုင်ငံမှာဘယ်လိုကူညီမဲ့ဒီတော်လှန်ရေးကိုပိုင်းအစွေလုပ်တယ်။အဲ့ဒီအပေါ်မှာတရုတ်ကတော့ငါတို့လည်းပဲလုပ်ရအောင်ဆိုတဲ့သဘောဖြစ်လာတယ်။ဒုတိယတစ်ချက်ကတော့ NUG မြို့သားညီအစွေရဲ့ကိုယ်စားလှယ်ရုံးကိုဒီအမေရိကန်ပြည်ထောင်စုမြို့တော်မှာဖွင့်လှစ်ဖွင့်ပေးလိုက်တယ်။ဆိုတော့အဲ့ဒီကိစ္စမှာဆိုရင်တရုတ်ချက်ချင်းတုံ့ပြန်တာတွေ့ရပါတယ်။အဲ့ဒီအထုကိုယ်စားကတိုင်းရင်းသားနေဆက်ဒေသတိုင်းရင်းသားတို့ကိုခေါ်ပြီးတော့တွေ့ခဲ့တာတွေဖြစ်တယ်ဆိုတော့ဒါကို counter balance လို့တော့ပြောရပြန်ပြီးထိတ်ကြည့်ရဆိုတော့ American ဘက်ကအဲ့လိုနည်းနည်းဘာခေါ် proactive ပုံပြီးတက်တက်ကြွကြွလှုပ်ရှားလာတာကိုတွေ့တဲ့အကြောင်းတရုတ်ကလည်းပဲဒီမြန်မာနိုင်ငံရဲ့စစ်ကောင်စီမြန်မာနိုင်ငံအရေးကိုပုံပြီးတော့ထက်တဲ့ဝင်ကင်တွယ်လာတာတွေ့ရပါတယ်နောက်ဆုံးကတော့ဒီကြားဖြန်းကိစ္စပေါ့လေတရုတ်မြန်မာနယ်စပ်မှာရှိတဲ့အဲ့တိုင်းရင်းသားသူဖြင့်ကိုခန်းမှာဒေသမှာဖြစ်နေတဲ့ကြားဖြန်းလုပ်ငန်းတွေဒီလုပ်ငန်းတွေဟာတရုတ်လူမျိုးတွေကိုပြစ်ပတ်ထားတယ်တရုတ်ပြည်ကိုနစ်နာစေတရုတ်လူမျိုးတွေဒုက္ခရောက်စေတယ်ဆိုတာတရုတ်အစိုးရတွေသိခံပြင်းစရာဖြစ်တယ်တစ်ချိန်တည်းမှာဒီစီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံစစ်ကောင်စီအစိုးရနဲ့လည်းပဲတနည်းမဟုတ်တနည်းပေါ့လေပတ်သက်နေတဲ့သူတို့အကျိုးစီးပွားနဲ့ဆိုတာသိရတော့တရုတ်ကနှိမ်နှင်းဖို့ပြောတယ်စစ်ကောင်စီကထိတိယောက်မနှိမ်နှင်းဘူးအဲဒါကြောင့်လည်းပဲဒီအချိန်မှာသူတို့ပို့ပြီးတော့အရေးကြီးဖြစ်လာတယ်ဒါကြောင့်တိုင်းရင်းသားတို့လွတ်တော်ကြအောင်မှပစ္စည်းမိတ်နေခဲ့တယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီချိန်မှာတရုတ်မှာဆက်ဆံရသိအရေးပါလာတယ်ဆိုတာထင်ရှားပါတယ်နောက်ဆုံးတရုတ်ပြည်ရဲ့ Vice Foreign Minister ပေါ့လေအစိမ်းရာစီတူဆိုတော့ဝန်ကြီးလို့မဟုတ်ပါဘူးသူကမြန်မာနိုင်ငံတော်ပြီးတော့မြန်မာနိုင်ငံစစ်ကောင်စီထဲမှာအကြီးအကဲဆုံးဖြစ်တဲ့ဗိုလ်ချုပ်မှူးကြီးမှလည်းတွေ့တယ်တရုတ်နိုင်ငံထဲမှာမြန်မာနိုင်ငံရဲ့ interest တွေပေါ့လေအဓိကအဖြစ် Kabala Belt and Road case ရ Now ဒီတေးဥမြန်မာစီးပွားရေးဇင်းရံဒေသရဲ့ဒီဟာကိုစစ်ချရဖို့အတွက်ဖြစ်တယ်နောက်ပြီးတော့ဒီဒေသတွင်ဒီငွေမှုစီးရေးမှာလည်းပဲပူပေါင်းဆောင်ရွက်မှုပြောတယ်နောက်ဆုံးအချက်အနေနဲ့ကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လည်းပဲသူအတက်တန်ဆုံးကြိုးပမ်းပေးမယ်ဆိုတော့တရုတ်ကပြောပါတယ်ဆိုတော့အခုချိန်မှာတရုတ်ရဲ့အခန့်ကဏ္ဍအသိအရေးကြီးလာတယ်လို့ပြောမှာဖြစ်ပါတယ်မှန်ပါတယ်ဒါဆိုရ
တို့လို့တယ်ဒီတော့ तू อ่ะအသွားနှစ်ဖက်မူနေသွားနေရပါလား
အဲ့လိုပြောမှာပါသိတော့မဆမ်းပါဘူးခိုးလုံးကလည်းပဲတရုတ်နိုင်ငံဟာဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးတယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံမှာအဲ့ဒီမဆလာအစွမ်းနဲ့လည်းရင်းနှီးဆက်ဆံတယ်သူ့သဘောပြောကတော့ကွန်မြူနစ်ပါတီနဲ့ဆက်ဆံတာပါတီတူပါတီရီလေးရှင်းစ်အဲ့ဒါပါတီချင်းပါတီချင်းဆက်ဆံရေးအစွမ်းနဲ့ဆက်ဆံတာကတော့မဆလာအစွမ်းနဲ့ဆက်ဆံတော့ government to government relations အစွမ်းနဲ့အစွမ်းချင်းဆက်ဆံရေးလို့ပြောတယ်အကြောင်းပြတာကကျွန်တော်အပြင်ကတော့အစွမ်းနဲ့ပါတီဆိုတာကွာမမကွာတဲ့ဥပမာအဲ့ဒီပါတီကပဲအဓိကထားပြီးအုပ်ချုပ်နေတာပဲဆိုတော့အာမလင်းတပတ်လောက်တာပါပဲသူတို့ကအဲ့ဒီအစွမ်းနှစ်ဖက်နဲ့ဆက်ဆံနေတယ်နှစ်ဖက်ဆက်ဆံနေဆိုတာတွေ့ရပါတယ်အခုအခါမှာလည်းပဲအဲ့ဒီနေဆက်ဒေသတိုင်းရင်းသားတွေအထူးသဖြင့်ရှေးမြောက်တိုင်းရင်းသားတွေသူတို့ရင်းနှီးဆက်ဆံမှုရှိတယ်ဒီဘက်မှာလည်းပဲအစိုးရနဲ့ဆက်ဆံနေဆိုတာအဲ့ဒီသဘောပါပဲအဲ့ဒီပါတီတူပါတီတို့ကတော့မဆုံးတော့တာဖြစ်ပါတယ
်ဒါပေမဲ့ပါဒီတရုတ်ကဂျာဝင်ဆေးဆက်ဖို့စူးစမ်းနေပေမဲ့လည်းတိုက်ပွဲတွေကတော့ဆက်ဖြစ်နေအဲ့ဒီပြဿနာမှာတရုတ်ကတကယ်ပဲဖြေရှင်းပေးနိုင်မလား
တကယ်ပဲဖြေရှင်းပေးနိုင်မလားဆိုတာတကယ်ပဲဂျာဝင်ဆေးဆက်သလားဆိုတာအရင်ဆုံးကျွန်တော်စဉ်းစားမိတာပါဒီစစ်ကောင်စီကတော့ပြောမယ်ပေါ့သူတို့ဆွေးနွေးတဲ့အခါမှာတော့ဒါစစ်စစ်ကတော့ဘယ်လိုထုတ်ပြန်ခြင်းမရှိပါဘူးဒီနိုင်ငံတန်တပန်လောကမှာပေါ့လေသူတို့ဒီကအဖြစ်ပါတော့ပြောတယ်ပြောတယ်ဒါပေမဲ့တကယ်ပြောတဲ့အခါဘယ်လောက်ပြောလိမ့်သလဲဆိုတာမပြောရဘူးအထူးသဖြင့်စစ်ကောင်စီကတော့ဆိုတော့ကျွန်တော်ပြောခဲ့တဲ့ဟာနိုင်ငံအရေးကိုဘယ်လိုတကယ် depend the cooperation ပူပြီးနိုင်ငံဆိုင်ဆိုင်ခိုင်ခိုင်မာဆက်လုပ်မယ်ဆိုတာပြောတယ်တစ်ဖက်မှာတော့အဲတိုင်းရင်းသားဒေသတွေကလက်နက်ကိုင်အင်အားစုတွေအထူးသဖြင့်ကိုကန်ဒေသကိုကန်ဟာတရုတ်မျိုးတွေပါပဲသူတို့ကအဲ့ဒီကိုအခြေပြုပြီးတော့တရုတ်တွေနင်းလာတဲ့စီးပွားရေးကိုစစ်ကောင်စီကပါဝင်လုပ်နေတယ်ဆိုတော့တရုတ်ကသိခံပြင်းနေတော့ကျွန်တော်ထင်တယ်တရုတ်ကကိုကန်ကိုစစ်ကောင်စီမြန်မာနိုင်ငံအထုတ်ချအနားထဲမှာစီးရမှန်ပေမဲ့စစ်ကောင်စီရဲ့ဝင်ရောက်ချေလည်မှုတော့သူတို့မဖြစ်စေချင်ဘူးအဲအောင်တော်တော်လေးစစ်ကောင်စီရဲ့ဝင်ရောက်ချေလည်မှုအောက်ကကင်းလွတ်သောဒေသတစ်ခုဖြစ်ဆက်လက်ဒီရှိနေစေလွမ်းရှိပါတယ်အဲ့ဒါသူတို့ဘယ်လိုပြောထားရလဲတော့မသိဘူးအဲမင်းတို့တကယ်ညင်းနေမယ်ဆွနေမယ်ဆိုကုကန်ဖက်ကလည်းကျွန်တော်တို့လူတော့ပေးပါဗျာဖြစ်ကောင်းဖြစ်မှာပေါ့လေဒါအထင်ကိုပြောပြတော့ခံမှန်းချက်ဆိုတော့စစ်ဆက်ပေးနေတယ်ဆိုတာတော့မှန်ပါတယ်ဆိုပေမဲ့တကယ်တမ်းဘယ်ပုံစံနဲ့စစ်ဆက်နေသလဲဆိုတာကတော့နားလည်ရခက်တယ်လို့ပြောမှာပါ
ဒီလာဇန်ပိုင်းရပဲ NUG ရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဒီထုတ်ပြန်တဲ့အထက်မှာဒီ NUG ဟာတရုတ်နိုင်ငံနဲ့ဟိုကိစ္စရတော်တော်များများမှာလက်တွဲဆောင်ရွက်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်အဲ့ခုဒီညီနောင်၃ဘွဲ့နဲ့ဖြစ်တဲ့ပြဿနာမှာ NUG ကဘလောက်ပါဝင်ပတ်သက်နေပါလဲ
အာမိကောင်ကနှစ်ပိုင်းပေါ့လေအာတရုတ်နဲ့ NUG ဆက်ဆံရေးဆိုရပါစို့ပထမပိုင်းကတော့မှန်ပါတယ် NUG ရဲ့သဘောထားထုတ်ပြန်ချက်တွေ့ပါတယ် NUG ဟာတရုတ်နဲ့လူတွေရဲ့အမြင်မှာတရုတ်ရဲ့အမြင်မှာလည်းဖြစ်နိုင်တာပေါ့သူတို့ကအမေရိကန်ဘက်ကိုပါတယ်ဆိုပြီးတော့တရုတ်ဘက်ကလည်းသံတရားမကင်းတော့အနည်းဆုံးရှိမယ်ဒီ NUG အမေရိကန်နဲ့သိနိကလေသလားဒါကြောင့်လည်း NUG ရုံးဖွင့်တဲ့အချိန်မှာဟိုကတိုင်းဒါနဲ့တွေ့တာတို့ဘာလို့လုခဲ့တာဖြစ်တယ်အဲ့ဒါကိုလည်းပဲ NUG ကပြန်လဲဖြည့်ဆင်းလူဟန်ရှိပါတယ်အဲ့ဒါကြောင့်သူတို့ကြီးညာချက်ထုတ်တယ်အဲ့ကြီးညာချက်ထုတ်တဲ့နေရာမှာသူတို့ကအဓိကအဖြစ်တရုတ်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာအရေးကြီးတဲ့ Taiwan policy သူက One China policy ကိုသူကလက်ခံတယ်တနိုင်ငံတည်းမူဝါဒကိုလက်ခံတယ်ဆိုပြီးတော့ NUG ကပြောပါတယ်အဲ့ဒါဟာတရုတ်ရဲ့စိတ်တန်းကြအလိုကျကိစ္စတစ်ခုဖြစ်ပါတယ်။နောက်ပြီးတော့ဒီနေဆက်ဖြတ်ရာဇဝမှုကိစ္စတွေမှာလည်းပူပေါင်းဆောင်ရွက်မှုပိုင်းဟာပြောထားဆိုတော့ NUG ရဲ့ရည်ရည်ကမှန်ပါတယ်သူတို့က။တိုင်းသားတွေနဲ့ပူပေါင်းပါဝင်သလားဆိုရင်ပါဝင်ပါတယ်သူတို့ဟာဝင်တိုက်တယ်လို့ဆိုတာမဆိုရက်သူတို့ကိုလုံးဝထောက်ခံနေတာပဲပြတ်သက်။နိုင်ငံရေးအဖြစ်လုံးဝဥပဒေထောက်ခံနေတာကိုတွေးရပါတယ်။လူတို့ကသာကောင်းကင်ပြည်ဟာပဲလို့ဖြစ်တယ်ပါလား။မျိုးဝေဖန်ပြောနေကြတာတွေ့ပါတယ် online မှာ။ဒါပေမဲ့သူနဲ့ဒီနေရာမှာမဆန့်ကျင်ဘူးလို့ပြောမှာပါ။
အဲ့ဒီရှမ်းမြောက်အပြင်ပေါ့တခြားဒေသတွေမှာလည်းတိုက်ပွဲတွေကရှိနေပါတယ်။ဒါရောတရုတ်နဲ့ပတ်သက်နေပါလား
။အဓိကကတော့ရှမ်းမြောက်ဒေသဟာအဓိကဖြစ်ပါတယ်။ဒါပေမဲ့တို့တို့ပြောရရင်တော့တရုတ်နဲ့ပတ်သက်တဲ့တခြားတရုတ်စိတ်ဝင်စားနိုင်တဲ့ဒေသတို့ကရခိုင်ကိစ္စဖြစ်ပါတယ်။သူတို့မှရခိုင်ဒီမှာသူတို့ရဲ့အထူးစီးပွားရေးဇုံတို့ဒါရထားလန်းတို့ဘာလို့အဲ့ဒီလမ်းဖောက်နေတာတို့ဘာလို့ရှိရဆိုတော့အာသို့တော်လည်းပဲ
တရုတ်ကတော့အခုချိန်ထိစိုးရိမ်ကြောင်ပြသတာမတွေ့ရပါဘူး။အိန္ဒိယဘက်ကသာလျှင်မြန်မာနိုင်ငံနဲ့နယ်စပ်ကိုပိတ်မယ်လို့ချန်စီယိုကာမဲရိုဝင်ခွင့်တားဆီးမယ်ဆိုတာကိုသူတို့ခံပြောနေပါတယ်။သူတို့ကဒီနယ်စပ်ဖြတ်ပြတ်တာတွေရှိလာလို့တရုတ်နဲ့ကတော့နယ်စပ်ဖြတ်ပြတ်တာလောလောဆယ်မရှိပါဘူး။သူတို့အကျိုးစီးပွားကိုထိခိုက်လိမ့်မလားဆိုတာကြည့်ရတယ်။
အဲ့တော့ဒီတရုတ်ကဟိုမြန်မာနိုင်ငံဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်မှာကိုမလူလားဘူး။နောက်ဒီတိုင်းရင်းသားတွေပေါ့ကိုပိုင်အခွင့်ရေးရသွားမှာကိုမလူလားဘူးဆိုပြီးတော့တချို့ကသုံးသက်ပါတယ်။ဒီပေါ်မှာဘယ်လိုသဘောရပါလဲ
။မှန်ပါတယ်။တကယ်တော့တရုတ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားသွားလို့တရုတ်ပြည်မှာဒီမိုကရေစီတောင်းဆိုရလှုပ်ရှားမှုတွေကျေပြန့်လာလိမ့်မလားဆိုတာကတော့အဲ့ဒါတော့သံသယရှိစရာဖြစ်ပါတယ်ကျွန်တော်ကဟိုတုန်းကပြောခဲ့တာသုံးသပ်ချက်တွေဟိုမှာအဲ့မီဒီယာတို့ဘာလို့မှရေးတာပြောခဲ့တာပါဟိုထိုင်းမှာရိုက်ခတ်နိုင်တယ်ဖြစ်နိုင်တယ်ပေါ့မြန်မာပြည်မှာဆန္ဒပြပွဲတွေစစ်ကောင်စီကိုဆန့်ကျင်ပြီးတော့အိုးရိခွက်တွေတိဆန္ဒပြတာတုန်းကထိုင်းမှာလည်းပဲဟိုမလေးဆူရဟိုအဲ့ဒီမှာဆူရဟိုအဲ့လိုပဲအလားတူဆန္ဒပြတာအဲ့မျိုးဖြစ်နိုင်တယ်တရုတ်ကတော့အဲ့လောက်ထိတော့မဖြစ်နိုင်ဘူးတရုတ်ပြည်ကကြီးကျယ်လွန်ပါတယ်မြန်မာပြည်ကဖြစ်လာတဲ့ရေပွဲကလေးဆောက်ကတော့သူတို့အဲ့လောက်ထိစိုးရိမ်ကြမရှိပါဘူးဒါမှကုနာကကြနဲ့ပတ်သက်ပြီးတော့ပညာရှင်တွေသုံးသပ်သူတွေကသုံးသပ်ကြတယ်အဲ့ဒီတွေကတော့အမေရိကန်ရှုထောင့်ကနေပြီးစဉ်းစားကြည့်တာဖြစ်မယ်လို့ထင်ပါတယ်သူတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့တလောတုန်းကဝါရှင်တန်ပို့စ်သတင်းစာအမေရိကန်နိုင်ငံရေးမှာသိဩဇာကြီးတဲ့သတင်းစာကြီးကအဲ့ဒီဒါအပေါ်မှာရေးပါတယ်မြန်မာနိုင်ငံမှာလို့တော်လိုင်းဖြစ်တော့သူကတော့တရုတ်ကိုတော့မပြောဘူးဒါပေမဲ့တိုင်းပြည်က fail state ဖြစ်သွားမယ်လူရင်းပြတ်သွားရင်အဓိကဆိုရင်ကနှစ်ခုသူကထောက်ပြတယ်အမွေဆေးတွေကဘာပြန့်လာမယ်စသဖြင့်ပေါ်လေအဲ့မှာပြီးတော့လူကုန်ကူးဖူးတွေဖြစ်လာမယ်အဲ့ဒီနှစ်ခုအတွက်အမေရိကန်ဟာလက်ပိုက်ကြည့်မနေသင့်ဘူးအမေရိကန်ဟာသူအဓိကပြောတာကတော့ NUG ကိုဘက်ကနပြပြသားထောက်ခံပြီးတော့လုပ်ပြီးပြင်ဆင်ထားဖို့လိုပြီးဆိုပြီးတော့ပြောတယ်ဆိုအဲ့လိုပြောရတဲ့ပတ်သက်ပြီးတော့နောက်ပြန်ရှင်တို့ကတုံ့ပြန်ရတယ်အဲ့လိုပြောတာအဲ့လိုလုတ်တာတဲ့ဒါဟာတစ်ဖက်သားဖြစ်တယ်ပေါ့လေအဲ့ဒါတရုတ်နဲ့အမေရိကန်နဲ့နှစ်ဖက်ပေါင်းပြီးတော့လုံနိုင်ရင်မြန်မာနိုင်ငံအရေးကိုဖြည့်ဆည်းနိုင်မယ်အလားလားရှိတယ်ဆိုပြီးတော့ပြောကြတာတွေ့ရပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခုနပြောတဲ့လူကုန်ကူးမှုနဲ့မူရေးကိစ္စကိုတရုတ်လည်းစိုးရိမ်တာပဲအမေရိကန်ကလည်းဒါကိုစိုးရိမ်နေဆိုရင်တရုတ်ကလည်းဒီကိစ္စကိုစိုးရိမ်နေဆိုတော့ဒီနှစ်ခုကိုပူးပေါင်းပြီးတော့လုပ်နိုင်ရင်ကောင်းမယ်ဆိုပြီးတော့တော့မှအကြံပေးရတာတို့တွေးရပါတယ်။
အဲ့တော့ဒီနောက်ဆုံးမေးချင်တာကပါတရုတ်နဲ့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်မှာပြိုင်ဆိုင်မှုဒီပေါ်မှာဘယ်လိုသဘောရပါလဲ
။အခုနမေးခွန်းနဲ့တစ်ဆက်ထက်ပါပဲအဲ့တော့အဲ့ဒီမြန်မာနိုင်ငံမှာသူတို့လူချင်းတဲ့ဟာနှစ်ခုတူနေတယ်ဥမာပြန်တာနေဆက်ဖြတ်ပြီးတော့ဒီဒင်းဆက်ဖြတ်ဆိုတာတဲ့ပေါ့လေလူမှောင်ခိုမှုနဲ့ human trafficking နဲ့မူရစ်ပြန့်နှံ့လာမဲ့ကိစ္စဆိုတော့ဒီနှစ်ခုကိုတရုတ်လည်းလူလာတဲ့အမေရိကန်လည်းလူလာဆိုတော့ဒီလူလာချက်အပေါ်မှာမူတည်ပြီးတော့နှမ်းမြတာတာဖြစ်အောင်ဆောင်ရွက်ရင်နှစ်ဖက်လုံးအကျိုးမထိခိုက်နိုင်ပါဘူးအမေရိကန်နဲ့တရုတ်အဓိကပြင်ဆင်တာကအာတိုင်ဝမ်ကိစ္စဖြစ်မယ်နော်တောင်ကျုပ်ပင်လယ်ကိစ္စဖြစ်မယ်စသဖြင့်အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အကျိုးရုပ်စာလည်းမရှိပါဘူးဆိုတော့အဲ့ဒီကိစ္စတွေမှာမထိခိုက်နိုင်တဲ့မြန်မာနိုင်ငံအရေးကိုတော့ညနေဒီပြဿနာတွေပြေလည်လုပေးလိုက်မယ်ဆိုရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိနိုင်တယ်ဆိုပြီးတော့ပညာရှင်တို့ကအခုအကြံပြုရေးသက်လာတဲ့တွေ့ရပါတယ်ဆိုတော့အဲ့လိုဖြစ်လာရင်တော့အကောင်းဆုံးလိုပဲပြောပါမှာပါဗျာ
ဟုတ်ကဲ့ပါဦးကျော်ဇန္နာရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါဘူ
းမြမအရေးတရုတ်သဘောထားဘလို့ရှိနိုင်ပါသလဲဆိုတာကိုအက်ဒီတာဦးကျော်ဇန္နာကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အားကစားခန္ဓာမတိုင်ခင်မှာတော့ Generation C အစီအစဉ်ကိုအလှည့်ပေးကြပါတယ်မေလျော့ခန်မြမမျိုးရင်ရှားပါတရိစံနေနဲ့အပင်တွေကိုကဘာကနေတိလာအောင်လို့စ조사လှုပ်ဆောင်နေတဲ့ Generation C လူငယ်အဖွဲ့တစ်ဖွဲ့ရှိပါတယ်ဒီလူငယ်တွေက Native Species Conservation and Identification NCNSCI အဖွဲ့ကိုတည်ထောင်ပြီးတော့မြမတနိုင်ငံလုံးမှာရှိတဲ့မျိုးသုံးတော့မဲ့တလိ္ဆန်မျိုးရင်းနေတဲ့အပင်တွေအကြောင်းကိုနိုင်ငံတကာအထိရောက်အောင်ဘယ်လိုမျိုးလှုပ်ဆောင်ပေးနေကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့ Generation အစီအစဉ်မှာမက်ခင်လေးစီစဉ်တင်ဆက်ပေးထားပါတယ်
ဟေးဂျန်စီရိုတက်ချိန်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာရှိနေတဲ့ရှားပါတလိ္ဆန်နေနဲ့အပင်တွေရဲ့မျိုးစိတ်တွေစုဆောင်းပြီးတော့နိုင်ငံတကာလူတွေသိအောင်လို့ချပြပေးနေတယ်လူငယ်အဖွဲ့လေးတစ်ဖွဲ့ရှိတယ်သူတို့နဲ့မိတ်ဆက်ပြဖို့တက်ချိန်ထားတယ်အဲ့ဒီအဖွဲ့ကိုဦးဆောင်ပြီးတော့လုပ်နေတဲ့လူငယ်လေးတစ်ယောက်ကိုမကြခင်စကားပြောမယ်အာသူ့ရဲ့လုံခြုံရေးအတွက်တော့ညနာလေးဖြတ်ထားမယ်နော
်ကျွန်တော်ကတော့ဒီ NSCI ရဲ့တီးမီရပေါ့နော်စတင်တီထောင်တဲ့ founder ဖြစ်ပါတယ်အာကျွန်တော်ကဒီငယ်ကနေရပေါ့ဒီတိရစ္ဆာန်လေးတွေအကြောင်းကိုစေဝင်စားခဲ့တယ်။အားကြောင့်လို့ဒီကိုဗစ်ကာလမှာလည်း ဒိဋ္ဌာန်တွေမျိုးစိတ်ခွဲတယ်ပေါ့။ပင်တွေကိုလည်းမျိုးစိတ်ခွဲတယ်၊ဒိဋ္ဌာန်တွေလည်းမျိုးစိတ်ခွဲတယ်။အဲ့ဒီလိုမျိုးမျိုးစိတ်ခွဲတဲ့အကြောင်းတွေကိုဖက်သက်ဝင်လည်လာရင်းနဲ့ဒီလောကထဲကိုရောက်လာခဲ့ဖြစ်ပါတယ်ဗျ
။ဒီ NSCI ဆိုတဲ့ group လေးကိုဘယ်လိုမျိုးစတင်ဖြစ်ခဲ့လဲဆိုတာလေးကိုလည်းသူကပြပြထားသေးတယ်။နားထောင်ကြည့်နော်။
အဲ့တော့ကျွန်တော်ကဒီ NSCI ဒီ2023ခုနှစ်ပေါ့ဧပြီလမှာစတင်ပြီးတော့တည်ထောင်ခဲ့တယ်ဗျ။အဲအဲ့ဒီ group စတင်မှာတော့ကျွန်တော် admin တွေဆိုလို့15ယောက်လောက်ပဲရှိတယ်ဗျ။အဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့ ਨੇ ဆိုရွယ်လူပေါ့နော်စိတ်တူကိုညီကိုပေါင်းတော်မတွေပါတယ်ပြီးရင်ဒီလောကထဲမှာကျွန်တော်တို့ဟိုးအရင်ကနေကပေါ်ပြီးတော့ရောက်လာခဲ့တယ်ပြီးရင်ပို့ပြီးတော့လိမ့်လာနေခဲ့တဲ့ဒီဆရာကြီးဆရာမတွေပြီးရင်ဒီမြန်မာနိုင်ငံကပေါ့ပေါ့ခါတွေပေါ့အဲ့လိုပေါ့ပေါ့ခါတွေလည်းပါတယ်ပြီးရင်ဒီမြန်မာနိုင်ငံမှာရောတခြားနိုင်ငံတွေမှာရောဒီ PhD တွေပေါ့နော်တက်နေရဲ့အောင်စားကြောင်းသူတွေလည်းပါတယ်ပေါ့
မြန်မာပြည်မှာရှိတဲ့ရှားပါပြီးတော့မျိုးတုံးလုံးဒီပါဖြစ်နေတဲ့တိရိစ္ဆာန်တွေနဲ့အပင်တွေကိုဘလို့မှတ်တမ်းမှတ်ရာလုပ်ပြီးတော့နိုင်ငံတကာသိအောင်လုပ်နေလေဆိုတာလေးကိုလည်းရှင်းပြထားတာအရင်စိတ်ဝင်စားဖို့ကောင်းတယ်နားထောင်စီနော
်ကျွန်တော်တို့ပေါ့နော်အရင်ဆုံး group ကနေရလာတဲ့ဒီအချက်အလက်တွေပေါ့ဒီ group ကနေရလာတဲ့အချက်အလက်တွေကလေအရေးကြီးတဲ့အချက်အလက်တွေပြီးရင်ရှားပါမှတ်တမ်းတွေပေါ့နော်အဲ့လိုမျိုးတွေရလာခဲ့ပြီဆိုရင်ကျွန်တော်က iNaturalist လို့ခေါ်တဲ့ဒီ application application မှာပြန်ပြီးတော့တင်တာမျိုးတွေလုပ်တယ်ဒါမှမဟုတ်ရင်မတင်သေးဘဲနဲ့ကိုယ်တိုင်တင်ထားပြီးတော့ကြတော့စာရင်းတွေရေးဖို့ကြိုးစားတာမျိုးတွေလုပ်တယ်ပေါ့အထူးသဖြင့်တော့ကျွန်တော်ကဒီနိုင်ငံခြားဒီပေါပေါခါတွေပေါ့နော်ပေါပေါခါတွေပြီးရင် expert တွေနဲ့ကျွန်တော်ကပူးပေါင်းပြီးတော့လုပ်တာမျိုးတွေများတယ်ဗ
ျတကယ်ကိုတော်တဲ့ကလေးတွေနော်ဒါပေမဲ့သူတို့မှာဒီလိုမျိုးလုပ်နိုင်မှုအတွက်အခက်အခဲတွေအများကြီးရင်ဆိုင်နေရတယ်
ဟုတ်အခက်အခဲရတာပေါ့နော်အဓိကကပေါ့ကျွန်တော်တို့ကဥမာကျွန်တော်တို့အဖွဲ့မှာဆိုရင်ပေါ့နော်အကုန်လုံးကဒီကျွန်တော်တို့ဒီ admin တိုင်းကပြောမယ်ဆိုရင်ဒီconservation နဲ့ဆိုင်တဲ့ fee ရမဟုတ်ပေါ့ဥမာကျွန်တော်တို့ထဲမှာဆိုရင်ဥမာပညာရေးဖွဲ့ရတွေလည်းပါရင်ပါလိမ့်မယ်ဒါဆိုဒါကျွန်တော်တို့ဒီ science နဲ့ engineering နဲ့မဆိုင်တော့ဘူးပေါ့နော်ဒါမှမဟုတ်ရေးဒီပညာကျောင်းသားတွေလည်းပါရင်ပါလိမ့်မယ်ဒါမှမဟုတ်ရေးဆရာဝန်တွေလည်းပါရင်ပါလိမ့်မယ်ပေါ့နော်ဒါဆိုကျွန်တော်တို့ group မှာဖြည့်နေရဒီ insert တွေဖြည့်နေရအမားကြီးဆိုတာသူကဆရာဝန်ပေါ့အဲ့လိုမျိုးတွေပါရဲပေါ့နော်အဲ့ဆာမှာကျွန်တော်တို့အနေနဲ့တိုက်ခိုက်တာခံရတယ်ပေါ့ဒါမင်းတို့ကပါဆိုင်လို့လည်းပေါ့ဒါမင်းတို့ကပါဆိုင်လို့လည်း biologist အတူတွေပေါ့အဲ့လိုမျိုးပြောတယ်သူတို့ပြောရလဲမှန်ပါရဲ့ဟိုဒါကိုနဲ့ဒီအားနဲ့ကမဆိုင်ဘူးနေဒါမှမဟုတ်တယ်ကိုမလို့ရင်ဘယ်သူလုံးမှာလဲပေါ့နော်ကျွန်တော်အနေနဲ့ဒါကိုမလို့ဘူးကိုမလို့ရင်ဘယ်သူလုံးမှာလဲလုံးဝသူလည်းမရှိဘူးလေလုံးဝသူမရှိခါမှာကျွန်တော်လုံးတယ်သူတို့ကလည်းမဟုတ်ပြန်ပြောတော့ဘူးအဲ့တော့ကျွန်တော်ကစာတန်းတွေထုတ်ပြီးတော့ကြာတော့တက်တည်ပြလိုက်တယ်ဘာလို့ပါမလို့နိုင်မဟုတ်တယ်ဒီမှာစာတန်းတွေကြည့်လိုက်ပေါ့ဒါတားပါပဲအဲ့လိုမျိုးပေါ့ကျွန်တော်အဲ့လိုမျိုးရောခင်ရပါဟုတ်ကဲ့ပြီးတော့နောက်တစ်ခုကအခက်အခဲကတော့ဟိုပါဘောဒီအထောက်ပံ့နေအရန်ကြီးမရရှိရပါဘောနော်ဒီလိုမျိုးဒီနိုင်ငံမှာအဲ့လိုမျိုးအကူအညီထောက်ပံ့နေတာတွေကအရန်ကိုနေပါတယ်အဲတချို့အကူအညီဆရာကြီးတွေကတော့ကျွန်တော်တို့အဆသာတွေကအကူအညီပေးပြီးတော့တွဲခေါ်ကြတယ်ပေါ့
နောက်ဘက်အခက်အခဲရှိရှိသူတို့ကဆွဲမလျှော့ဘဲနဲ့ရအောင်လုပ်တဲ့အတွက်ကြောင့်မလို့ဒီ group leader ဆိုလို့ရှိရင်တနေ့တခြားအောင်မြင်မှုတွေရလာတယ်နိသူတို့ဘယ်လိုမျိုးတွေအောင်မြင်မှုတွေရလာလဲဆိုတာကိုလည်းမသိချင်ဘူးလား
ကျွန်တော်တို့အဲ့လိုမျိုးရေးလာခဲ့ရဆိုရင်ပေါ့နော်ဒီထင်းတင်းရေးစာတန်းတွေမတန်းတက်တဲ့စာတန်းတွေဒီမျိုးသိတဲ့စာတန်းတွေအဲ့လိုမျိုးစာတန်းပေါင်း6ခု9ခုတော့ထုတ်နိုင်ခဲ့ပြီဗျပြီးတော့ကြတော့အဲ့ဒါကတော့ဒါကိုယ်တိုင်ရေးတဲ့စာတန်းတွေပေါ့နော်6ခု9ခုတော့ထုတ်နိုင်ခဲ့တယ်ပြီးရင်တခြားနိုင်ငံခြားပညာရှင်တွေရေးထားတဲ့စာတန်းတွေစာတန်းပေါ့စာတန်းပေါင်း3ခုမှလည်းကျွန်တော်တို့ group ရဲ့မတန်းပုံတွေအချက်အလက်တွေနဲ့အဲ့လိုမျိုးကူညီပေးနိုင်ခဲ့တယ်ပေါ့အဲ့ဒါတွေကသူတို့ရဲ့စာတန်းမှာကိုကျွန်တော်တို့ group name တွေရောဒီကျွန်တော်တို့ admin name တွေပါတယ်ပေါ့ဟုတ်ကဲ့
စာတန်းတွေရေးုံနေမဟုတ်ဘူးသူတို့ကဒီလူမှုဝန်ကျင်မှာဒီရှားပါတရိတ်ဆန်လေးနဲ့ပတ်သက်ပြီးတော့အသိပညာတွေလည်းညှဝေပေးထားသေးတယ်
ကျွန်တော်ကဒီ online form တွေမဟုတ်ဘဲねကျွန်တော်မြေပြင်မှာလည်းဒီမတရားဖက်စီးခံရတဲ့ဟိုမှာမွေပေါ့နော်ဟိုမှာဖျားမွေတွေကိုကျွန်တော်သွားပြောတယ်ဟောပကောက်သွားပြောတယ်ကျွန်တော်တို့ဒီတော်လို့ဘာလို့ပါလဲစာတန်းတွေယူလာတယ်ဒီစာတန်းတွေပြတယ်တော်လို့ဘာအလိုမျိုးပေါ့နော်ဒီအဖွဲ့စီကထောက်ခံတယ်ဒါကျွန်တော်တို့ဒီကသူ့ရဲ့ဆုံးမချက်အရာကျွန်တော်တို့ဒါကိုဒါလေးကိုကဲဖို့လာတာအလိုမျိုးကျွန်တော်ကဒီဖျားမွေတွေကိုလည်းကဲရတယ်ရှိတယ်ဒါကိုယ်စိတ်ကိုစိုက်ပြီးတော့ကဲရပါနော်လိုမျိုးကဲပေးရရင်ရှိတယ်ပြီးရင်ဒီရေးပြမှာလည်းကျွန်တော်တို့ဒီကြေးရွာရေပေါ့နော်ကြေးရွာတချို့ကျွန်တော်သွားပြောကြအောင်အလိုကိုကျွန်တော်ကိုယ်တိုင်သွားတယ်ပြီးရင်ပိုးသူကရေပြဝေးပေးတယ
်မြန်မာနိုင်ငံမှာရှိတဲ့ရှားပါတရိတ်ဆန်ဒီအပင်တွေအကြောင်းလေ့လာခြင်းနဲ့လူငယ်တွေကိုလည်းအခုလိုပဲအားပေးစကားပြောထားသေးတယ်
ဒီလိုလေသူတို့ဟိုပေါ်တော့သူတို့တကယ်ကိုစုံပြတ်ထားတယ်ပေါ့နော်စုံပြတ်ထားတယ်ဒီခင်းသေးရေလုံလုံကနေလောက်ချင်တယ်ဒီလိုတောင်းဒီဒိတ်ဆန်နဲ့ပတ်သက်တဲ့ဟာတွေလေ့လာချင်တယ်ဆိုရင်သူတို့စောက်ချပြီးတော့လောက်ပါလို့ပြောချင်တယ်ပေါ့
ဟေးဒီတစ်ပတ်တော့ဒီလောက်ပဲနော်ရှေ့တစ်ပတ်ဒီကြာလို့ရှိရင်လေပို့ပြီးတော့ထူးခြားတဲ့အစီအစဉ်လေးနဲ့တင်ဆက်ပေးဖို့ရှိတာမို့လို့ဂျန်စီအစီအစဉ်ကိုဆက်ဆက်ဆောင်ကြည့်ဖို့မိမိနဲ့နော်တတ
မြန်မာတနိုင်ငံလုံးမှာရှိတဲ့မျိုးတုံးတော့မဲ့တိရစ္ဆာန်မျိုးရင်းနေတဲ့အပြင်ဒီအကြောင်းကို generation C တွေကနိုင်ငံတကာအထိရောက်အောင်လှုပ်ဆောင်ပေးနေတဲ့အစီအစဉ်ကိုမက်ခင်လေးက generation အစီအစဉ်မှာဆက်သွယ်မြင့်မြတ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်ကမ္ဘာဖလားကိုကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါဘိုဆွဲပူခဲ့တဲ့ဘက်ကန်ဘောဝါနဲ့မာရီယိုဇာဂါလိုတို့ပြီးခဲ့တဲ့ရက်ပိုင်းကပဲကွယ်လွန်သွားခဲ့ပါတယ်စပိန်နိုင်ငံသားနဒါကတော့ Australia Open Tennis ပြိုင်ပွဲနဲ့ဝင်ပြီးတော့ပြိုင်ကစားတော့ပါဘူးဒူဘိုင်းမာရသွန်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်တစ်ကိုထပ်ပြီးတော့တင်လိုက်ပါတယ်ဒီလိုတပတ်အတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Grand Slam Tennis ပြိုင်ပွဲတွေကို22ချိန်ဘူးဆွဲထားတဲ့ Spain နိုင်ငံကနံပါတ်ကြီး Rafael Nadal ကတော့ Australian Open Tennis ပြိုင်ပွဲကိုကစားနိုင်တော့မှာမဟုတ်ပဲလွဲချော်သွားခဲ့ပါပြီမနေ့က Australian Open Tennis ပြိုင်ပွဲမှာဒဏ်ရာရပြီးကတည်းကတစ်နှစ်လောက်နားနေခဲ့ရတာကနေပြီးခဲ့တဲ့ရက်ပိုင်းကပဲပထမဆုံးအကြိမ်ပြန်ကစားခဲ့တဲ့ Brisbane Open မှာကျွတ်သားဒဏ်ရာရသွားတာကြောင့်ကစားနိုင်တော့မှာမဟုတ်ဘူးလို့ Nadal ကပြောပါတယ်
Yeah, I mean it's a very similar place to what happened last year, but different staff now I feel more.
မနစ်ကဖြစ်တဲ့နေရာနဲ့တူတူလောက်မှာပဲထပ်ဖြစ်တာပါ။ဒါပေမဲ့ဒီတစ်ခေါက်ကကြွက်သားဖြစ်တာပါ။မနစ်တုံးကတော့အရွက်ဖြစ်တာပါ။ဒီတစ်ခေါက်ကမနစ်ကနဲ့လုံးဝမတူပဲကြွက်သားတန်ရန်ပြသနာပါ။မနစ်တုံးကဖြစ်တုံးကတော့ကျွန်တော်တစ်ခုခုကိုပြင်းပြင်းထန်ထန်ချက်ချင်းခံစားလိုက်ရတယ်။ဒီနေ့ကတော့အဲ့လိုမဟုတ်ပါဘူးဒါပေမဲ့ပြဿနာကဘာလဲဆိုတော့ဖြစ်တဲ့နေရာကမနစ်ကဖြစ်တဲ့နေရာနဲ့တူတူလောက်ဖြစ်နေတော့ပုံမှန်ထက်ပိုပြီးတော့စိုးရိမ်သွားပါတယ
်နောက်ကတော့ဒီတန်ရာကြောင့်သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေလိုမျိုး၅ပွဲအထိကစားတဲ့ပွဲတွေမှာအကောင်းဆုံးကစားနိုင်ဖို့အစစ်အသစ်မဖြစ်သေးဘူးလို့သူရဲ့ Instagram လူမှုကွန်ရက်ကနေပြောထားပါတယ် Australian Open ကိုတော့အမေ January 14ရက်နေ့မှာစတင်မှာဖြစ်ပြီးတော့အခုလိုနောက်ပြိုင်ပွဲနဲ့လွဲချော်သွားတဲ့အတွက်ဒါဟာ1996ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့နဒါရောဖက်ဒရာရောနှစ်ယောက်စလုံးမပနိုင်တာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ကမ္ဘာဖလားသမိုင်းမှာထူးခြားတဲ့ဘောလုံးသူရဲကောင်းကြီးတွေကိုအခုရက်ပိုင်းတွေအတွက်မှာပဲသုံးရှုံးလိုက်ရပါတယ်ဒီကကမ္ဘာဖလားကိုကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါပထမဆုံးရခဲ့တဲ့ဘရာဇီးလ်နီးပြဟောင်းကြီးမာရီယိုဇာဂါလိုဟာစနေနေ့ကအသက်62နှစ်အရွယ်မှာခွဲလွန်သွားခဲ့ပါတယ်။ဇာဂါလိုဟာဘရာဇီးလ်အသစ်နဲ့ကမ္ဘာဖလားကို၄ချိန်ဘိုးဆွဲခဲ့ပြီး1958နဲ့62ကမ္ဘာဖလားတွေမှာကစားသမားဖြစ်နေတဲ့၂ချိန်၊1980ကမ္ဘာဖလားမှာနီးပြဖြစ်နေတဲ့၄ချိန်ဘိုးဆွဲခဲ့တဲ့အပြင်1994ခုနှစ်ကတော့လက်ထောက်နီးပြဖြစ်နေတဲ့၄ချိန်ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဘရာဇီးလ်သမ္မတဟောင်းလူးစ်ဒါဆီလ်ဗာကတော့ဇာဂါလိုဟာဘရာဇီးလ်ဘောလုံးအသစ်ရဲ့အကောင်းဆုံးကစားသမားနဲ့အကောင်းဆုံးနီးပြတွေထဲကတယောက်ဖြစ်ပြီးတော့ကမ္ဘာဖလားသမိုင်းမှာအောင်မြင်ဆုံးသူဖြစ်တယ်ဆိုပြီးတော့ X လူမှုကွန်ရက်ကနေဂုဏ်ပြုပြောဆိုပါရယ်လက်ရှိဘရာဇီးလ်အထက်လွှတ်တော်မှတ်တမ်းဖြစ်တဲ့ဘရာဇီးလ်တိုက်စစ်မှူးဟောင်းရိုမာရီယိုကတော့
In relação à importância pro nosso futebol principalmente brasileiro
ဘောလုံးလောကသူပြင်ဘရာဇီးဘောလုံးလောကမှာစာဂါလိုကဘလောက်ထိရေးပါတဲ့ပုဂ္ဂိုလ်လဲဆိုတော့ပီလီလောက်ကိုရေးပါတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သူကအမြဲတမ်းအောင်မြင်မှုရခဲ့တဲ့သူတူဖြစ်ပါတယ်။ကမ္ဘာဖလားကို၄ချိန်ဘိုဆွဲပြီးကျွန်တော်တို့အတွက်ရေးပါတဲ့သမိုင်းအမွေတွေပေးသွားခဲ့သူပါ။ဒီကနေ့ကတော့ဘောလုံးလောကအတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါ
။ဒီကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒီယန်နီအင်ဖန်တီနိုကလည်းစာဂါလိုကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းကြောင်းနဲ့စာဂါလိုဟာကမ္ဘာဖလားကိုကစားသမားဖြစ်နေရောနီးပြဖြစ်နေပါ၄ချိန်ဘိုဆွဲခဲ့တာကြောင့်ကမ္ဘာဖလားသမိုင်းမှာသူ့ရဲ့အောင်မြင်မှုကိုမိတဲ့သူတယောက်မှမရှိဘူးဆိုပြီးတော့ Instagram ကနေဂုဏ်ပြုပြောကြခဲ့ပါတယ်။ Resort အင်းကောင်းဆောင်ဟောင်းကဖူးကတော့
ဒီပေါ်မူဂျီအောက်ဖဲဂျီ Uma das suas maiores referências, uma das suas maiores estrelas, um dos maiores treinadores da história do futebol mundial.
ကမ္ဘာဘောလုံးလောကအတွက်တော့အကောင်းဆုံးကစားသမားတွေထဲကတယောက်အကောင်းဆုံးနီးပြတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတဲ့အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်။
ဒါကြလို့ရဲ့ယုံလောင်းကိုတော့ရီယိုမျိုးကဘရာဇီးလ်ဘောလုံးဖွဲ့ချုပ်မှာတနင်္ဂနွေနေ့ကအများပြည်သူလာရောက်ဂုဏ်ပြုကြီးစုနိုင်အောင်ပြသခဲ့ပြီးတော့ဘရာဇီးလ်ပြည်သူတွေအများအများနောက်ဆုံးအနေနဲ့ဂုဏ်ပြုနှုတ်ဆက်ခဲ့ကြပြီးတော့ညနေပိုင်းမှာတော့ရီယိုမျိုးကသုတ်တံမှာမြေမြုပ်တင်းကြူခဲ့ကြပါတယ်ခင်ဗျာဒါကြလို့ကွယ်လွန်သွားတဲ့အချိန်မှာဇာကာလိုလူမျိုးကပောက်ဖလားကိုကစားသမားဖြစ်နေရောနီးပြဖြစ်နေပါဘူးဆွဲခဲ့ပြီးတော့ကမ္ဘာဘောလုံးလောကမှာပီလီလိုပဲဩဇာအရှိန်မွားကြီးမားတဲ့သူတူဖြစ်တဲ့ဂျာမနီနိုင်ငံကဂန်ဝင်ဘောလုံးသမားကြီးဖရန့်စ်ဘက်ကန်ဘောဟာအသက်88နှစ်အရွယ်မှာခွဲလွန်သွားခဲ့ပါတယ်။ဒီနေ့ကနေ့ညကအိပ်ပျော်နေစမှာပဲငြိမ်းချမ်းစွာနဲ့ခွဲလွန်သွားခဲ့တာဖြစ်တယ်လို့သူ့မိသားစုကပြောပါတယ်။ပ ဘက်ကန်မော်ဟာအနောက်ဂျာမနီအသင်းကိုအသင်းကောင်းဆောင်အဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါဘူးဆွဲခဲ့ပြီးတော့ဒီလိုဘိုးဆွဲမှုတဲ့၃ယောက်ထဲမှာဒုတိယမြောက်လူဖြစ်ပါတယ်ဘက်ကန်မော်ဟာကွမ်လွန်သွားခဲ့တဲ့ပုံမှာတော့1990ကမ္ဘာချန်ပီယံအနောက်ဂျာမနီအသင်းရဲ့တိုက်စစ်မှုဟောင်းယော်ဂန်ကလင်းစမန်ကတော့
Yeah for all of his players and you know, like Andreas Köpke myself the team that won with him
ကျွန်တော်ပါဝင်1990ကမ္ဘာဖလားအနိုင်ရတဲ့အသင်းနဲ့သူ့ရဲ့ကစားသမားတွေအားလုံးအပါဝင်ဂျာမန်လူမျိုးအားလုံးတော်တော်ဒါကဝမ်းနည်းစရာကောင်းတဲ့နေ့ပါဘဂင်ပေါဝါဟာဆယ်စုနှစ်ပေါင်းများစွာဂျာမန်ပေါ်လုံးလောကရဲ့ခေါင်းဆောင်တူပါသူက1960 90နဲ့80ခုနှစ်တွေမှာကမ္ဘာအကောင်းဆုံးဘောသမားဖြစ်တဲ့ပီလီနဲ့အတူအံ့ဩစရာကောင်းလောက်အောင်ထူးချွန်တဲ့ကစားသမားဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာတော့နီးပြဖြစ်လာခဲ့ပါတယ်သူကိုယ်တိုင်ကမ္ဘာဖလားကိုဘူးဆွဲခဲ့တယ်လို့ကျွန်တော်တို့ကမ္ဘာဖလားမှာဘူးဆွဲအောင်လဲနီးပြလုပ်ခဲ့သူဖြစ်ပြီးတော့2006ကမ္ဘာဖလားကိုလည်းဂျာမနီမှာကျင်းပနိုင်အောင်ဦးဆောင်ခဲ့သူပါပြီးတော့လူပုဂ္ဂိုလ်အနေနဲ့လည်းသူကအလွန်ရင်ကျေးဖော်ပြပြီးတော့လူကြီးလူကောင်းဆန်တဲ့သူတယောက်ပါသူကကျွန်တော်ရဲ့ဆရာလည်းဖြစ်တယ်လို့ဖခင်တယောက်လူလို့တော့မှပြောလို့ရပါတယ်ဆိုတော့ဗျာသူကွယ်လွန်သွားတာဟာဘလုံးလောကအတွက်တော့တကယ်ကိုဝမ်းနည်းစရာဖြစ်ပြီးတော့ဂျာမနီနိုင်ငံအတွက်လည်းလွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းအကစားဘက်မှဩဇာတိကမှကြီးမားခဲ့တဲ့ခေါင်းဆောင်တယောက်ကိုဆုံးရှုံးလိုက်ရတာပါ
ဂျာမနီသင်းကတော့ဘက်ကန်ဘောဟာပင်ကိုခေါင်းဆောင်မှုအကြီးချင်းနဲ့ပြည်စုံသူတူဖြစ်ပြီးတော့ဘောလုံးလောကရဲ့အကောင်းဆုံးဘောလုံးသမားတူဖြစ်ပြီးအားလုံးကအမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောထားသလိုဘိုင်မြူနစ်အသင်းကတော့ဘိုင်အသင်းကုလို့ဖြစ်လာခဲ့တာဟာဘက်ကန်ဘောအကြောင်းဖြစ်တယ်ဆိုပြီးတော့ဂွန်ပြူပြောကြားခဲ့ပါတယ်။ကွာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ဘက်ကန်ဘောဟာဂျာမနီနဲ့ကမ္ဘာဘောလုံးလောကရဲ့တကယ်ကံဝင်ဘောလုံးသမားကြီးဖြစ်ပြီးတော့ချန်ပီယံတယောက်သာမကကြီးမြတ်တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပြီးတော့အမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ကွာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမိုင်းတွေကတူးလို့သတ်မှတ်ထားတဲ့ဘက်ကန်ဘောရဲ့အောင်မြင်မှုတွေကိုကြည့်ရမယ်ဆိုရင်တော့သူဟာ1982ဥရောပဖလား1984ကမ္ဘာဖလားတွေမှာအရင်အနောက်ဂျာမနီအသင်းခေါင်းဆောင်ဖြစ်နေဘူးဆွဲခဲ့ပြီးတော့1990ကမ္ဘာဖလားမှာတော့နီးပြဖြစ်နေဘူးဆွဲခဲ့တာဖြစ်ပါတယ်။နောက်ပြန်သူဟာဘိုင်ယန်မြူနစ်အသင်းနဲ့တူဥရောပဖလားကို1984 85နဲ့86ခုနှစ်တွေမှာ3ချိန်ဆက်တိုက်ဘူးဆွဲခဲ့ပြီးတော့ Europa League ဖလားလို့ခေါ်တဲ့ဥရောပဘောလုံးဖွဲ့ချုပ်ဖလားကိုတော့1996ခုနှစ်မှာနီးပြအဖြစ်နဲ့ပူဆွဲခဲ့တာဖြစ်ပါတယ်။ဒါပြင်ဘယ်လွန်တော့ရွှေဘောလုံးစုကိုတော့1982နဲ့86ခုနှစ်တွေမှာရရှိခဲ့ပြီးတော့ပီလီရွေးချယ်ခဲ့တဲ့ဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမား12ယောက်ထဲမှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီကုန်ပြတဲ့နေ့ပတ်မှာတော့ဒူဘိုင်းမာရသွန်မှာကမ္ဘာစံချိန်တစ်ခုကိုထပ်တင်လိုက်ပါတယ်။ RS ဆော်ဘာများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမှာအနည်းငယ်လေးကကျင်းပတဲ့ဒူဘိုင်းမာရသွန်မှာတော့အီသီယိုးပီးယားနိုင်ငံကအသက်25နှစ်အရွယ်တီဂစ်ခတိမာကအမျိုးသမီးဘက်မှ2:16မိနစ်80စက္ကန့်နဲ့ပထမပန်းဝင်ပြီးတော့ကမ္ဘာစံချိန်အသစ်ကိုတင်လိုက်တာပါ။ဒါဟာအမျိုးသမီးတွေထဲမှာမာရသွန်ပြိုင်ပွဲကို8ချိန်မြောက်ကမ္ဘာစံချိန်တင်နိုင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာစံချိန်ထက်61စက္ကန့်ပိုပြီးတော့မြန်တာဖြစ်ပါတယ်။မျိုးသမီးဘက်မှဒုတိယနဲ့တတိယဆုတွေကိုလည်းအီသီယိုးပီးယားနိုင်ငံသူတွေကပဲရရှိသွားခဲ့သလိုအမျိုးသားတွေဘက်မှလည်းအီသီယိုးပီးယားနိုင်ငံကအဒစ်ဆူဂိုဘီနာကနိုင်ရပြီးတော့ဒုတိယနဲ့တတိယနေရာတွေကိုအီသီယိုးပီးယားနိုင်ငံသားတွေကပဲရရှိသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီသတင်းမဲ့ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာပါလက်စတိုင်းသမ္မတမာမွတ်အာဘတ်စ်နဲ့ဒီနေ့ပဲတွေ့ဆုံခဲ့ပြီးတော့အစ္စရေးပါလက်စတိုင်းကြားမှာဖြစ်နေတဲ့ကာလရှည်ကြာပြည်ပခါကိုဖြေရှင်းနိုင်ဖို့အရေးဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးကြမယ့်အစီအစဉ်ထဲမှာပါလက်စတိုင်းအာဏာပိုင်တွေရဲ့အုပ်ချုပ်ရေးလုပ်ငန်းစဉ်ညှင့်တင်ရေးလည်းပါဝင်ပါတယ်။အမေရိကန်ဘက်ကတော့စစ်ပီးခေတ်ပါလက်စတိုင်းဥဆောင်တဲ့အုပ်ချုပ်ရေးအောက်မှာဟာမတ်စ်တွေလွှမ်းမိုးမှုရှိတဲ့ဂါဇာကမ်းမြောင်ဒေသပါဝင်လာဖို့ကိုမျှော်လင့်နေကြပါတယ်ရှင်။အာဆီယံအလစ်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အလူကီယိုကစ်တီခွန်က NCA တနိုင်ငံလုံးပြစ်ခတ်ရစေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့ခုနှစ်ဖွဲ့တွေကကိုယ်စားလှယ်တွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မစ္စတာအလူကီယိုကစ်တီခွန်အနေနဲ့မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ဖြစ်ပထမဆုံးချိန်လာရောက်ခဲ့တာဖြစ်တာနဲ့ညီမြန်မာဘက်မှာရှိတဲ့အဖွဲ့အစည်းတွေရဲ့အတန်ကိုနားထောင်မှုလာရောက်ခဲ့ခြင်းဖြစ်ကြောင်းလာအိုအနေနဲ့အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့တစ်နှစ်တာကာလအတွင်းအာဆီယံပုံသဘောတူညီချက်၅ချက်နဲ့ညီအကောင်းဆုံးအဖြေရှာလှုပ်ဆောင်သွားဖို့တွေလည်းပြောခဲ့တယ်လို့နန်းရင်ဆိုကပြောပါတယ်။တောင်တရုတ်ပင်လယ်အရေးကိစ္စအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံဆွေးနွေးခဲ့ကြတဲ့ကြောင်းဖိလစ်ပိုင်သမ္မတဖာတီနေမာကော့စ်ဂျူနီယာကပြောပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီး အရီကာမနာလိုနဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရနိုမာဆူဒီတို့နှစ်ယောက်တွေ့ဆုံကြရမှာတော့တောင်တုပ်ပင်လယ်အရေးအပြင်မြန်မာနိုင်ငံအကြက်တဲဂါဇာပြည်ပခအရေးတွေကိုဆွေးနွေးခဲ့တဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားဝင်ကြီးကပြောဆိုပါတယ်။အသေးစိတ်ကိုတော့ထုတ်ပြန်ကြေညာထားတာမရှိပါဘူးရှင်။
ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမင်းနဲ့ရောဘတ်ဘတ်စတိုဖြစ်ပါတယ်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့အစီအစဉ်တွေကိုမကြခင်မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်တစ်ကူကာလအခါတမရမှာ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသည်ရှင်။
This program has come to you from